Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ18ရက်တောက်ကြာနေ့မနက်အသံလွှင့်အစီအစဉ်တွေကို96.9 American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်ကျမနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာနန်းခင်းပါခင်ဗျာကျွန်တော်ဆမ်မိုးဝေပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွန်ညိုနဲ့သူတင်ပြပေးမှာဖြစ်ပါရခင်ဗျာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံနဲ့နျူကလ িয়ার လက်နက်မပြုတ်လို့နိုင်အောင်သဘောတူညီမှုပြုတ်လို့ခဲ့တဲ့ပေါ်အစ္စရေးနဲ့ဆော်ဒီအာရေဗီယာတို့ကစိုးရင်နေမှုတွေကိုအမေရိကန်နဲ့ဗြိတိန်တောင်တမန်တွေကလျှော့ချပေးဖို့စ조사နေရာမှာတိုးတက်မှုမရှိသလောက်ဖြစ်နေပါတယ်အမေရိကန်နိုင်ငံတောင်ပိုင်းတနင်္ဆီပြည်နယ်မှာစစ်ဖက်ဆိုင်ရာဒီနေရာနှစ်ခုမှာကြာသပတေးနေ့ကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေအတွင်းမရိန်းတပ်ဖွဲ့ဝင်၄ယောက်တေဆုံးသွားပါတယ်ISC သွေးကြွားတွေကအီဂျစ်ရေးတဲ့တင်းမောက်ကိုတိုက်ခတ်မှုတွေပြုလုပ်ခဲ့ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ကကြားမှာပါခင်ဗျာ
ဒီမနေ့ခင်သောရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလာတွေထဲမှာတော့ရခိုင်ပြည်နယ်မှာတောင်တင်နေတဲ့လေစီပြေးတွေထက်အချို့ကိုဘင်္ဂလားဒေ့ရှ်ဘက်ကိုလာမဲ့သတင်းပတ်တွေအကျဉ်းလွှဲပြောင်းဖို့ရှိနေပါတယ
်ဒီနယ်အစိုးရဖွဲ့ကိုနိုင်ငံတိုင်းဝန်ထမ်းအကြောင်းကြားတဲ့စာပေါ့တနည်းအားဖြင့်ပြော165ဦးပေါ့အဲ့ဒါလွှဲပြောင်းလက်ခံဖို့အဲဒါလေးတွေကျွန်တော်တို့အကြောင်းကြားတဲ့စာတော့ဒါလေးရောက်နေပါပြီခင်ဗျာ
ရခိုင်ပြည်နယ်တာဝန်ရှိသူတွေကပြောသွားတာပါနောက်ပိုင်းမှာတော့လက်ပတောင်းတောင်ကျင်းနီစီမံကိန်းနယ်မြေရှိဖောင်ကားရွာမှာရေကြီးနေတဲ့တဲ့နောက်ပိုင်းမှာတော့နိုင်ငံတကာပညာသင်ဆုလျှောက်ထားသူတွေအနေနဲ့မိမိနိုင်ငံကိုပြန်လည်အကျိုးပြုဖို့ထက်တွင်းစဉ်းစားရမယ်ဆိုတဲ့တဲ့စာရာတွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့ကိုဦးဆမ်မိုဝင်နဲ့မတ်ခွန်ညိုတို့ကညင်ညာပေးမှာပါရှင
်အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပြုတ်လို့နိုင်အောင်ရည်ရွယ်ပြီးတော့ပြုတ်လို့တဲ့တမိုင်းဝင်နိုင်ငံတကာသဘောတူညီမှုအပေါ်အစ္စရေးနိုင်ငံနဲ့ဆော်ဒီအာရေဗီယာတို့ရဲ့စိုးရိမ်မှုတွေကိုရော့ကျစေဖို့အတွက်ထိပ်တန်းအမေရိကန်နဲ့ဗြိတိန်တန်တမန်တွေဟာကြာသပတေးနေ့ကကြိုးစားတာမှာတိုးတက်မှုမရှိသလောက်ဖြစ်နေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဝါရှင်တန် DC မှာဆော်ဒီအာရေဗီယာနိုင်ငံသားဝန်ကြီးအဒေါ်အယ်ဂျူဘီယာနဲ့တွေ့ဆုံခဲ့ပါတယ်။ဒီသာတွင်ပြိုင်ဘက်နိုင်ငံဖြစ်တဲ့အီရန်နိုင်ငံနဲ့ပြုလုပ်တဲ့သဘောတူညီမှုနဲ့ပတ်သက်ပြီးတော့ဆော်ဒီအစိုးရကအထိတ်တလန့်ဖြစ်နေပါတယ်။နောက်ပိုင်းမှာဂျူဘီယာကအီရန်နိုင်ငံအနေနဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပစ်လိုက်တာကြောင့်ရရှိလာမဲ့ငွေကြေးတွေကိုဒေတာတွင်မှလှုပ်ခတ်စေမဲ့လုပ်ရည်တွေမပြုတ်လို့ဖို့အတွက်တတိပေးလိုက်ပါတယ်။တကယ်လို့သာအီရန်ကဒေတာတွင်မှအန္တရာယ်ဖြစ်အောင်စ조사လာမယ်ဆိုရင်ပြက်ပြက်သားသားတုံ့ပြန်မယ်လို့ဂျူဘီယာကပြောဆိုပါတယ်။ဂျေရုဆလင်မြို့တော်မှာတော့ဗြိတိရှနိုင်ငံသားဝန်ကြီးဖိလစ်ဟမ်မောင်းနဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူတို့ဟာတီးတန့်တွေ့ဆုံမှုမပြုတ်လို့ခင်အီရန်နျူကလ িয়ার ရေးသဘောတူညီမှုနဲ့ပတ်သက်ပြီးတော့လူသိရှင်ကြားအပြန်အလှန်ပြောဆိုခဲ့ကြပါတယ်။မစ္စတာနက်တန်ယာဟုကကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကအီရန်နိုင်ငံအပေါ်စီးပွားရေးအရရေးယူဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျှော့မပေးခင်အီရန်နိုင်ငံအနေနဲ့အမှုအကျင့်ပြောင်းသွားတာကိုအစ္စရေးကမြင်တွေ့လိုတယ်လို့ပြောဆိုလိုက်ပါတယ်။
IS စစ်သွေးကြွအဖွဲ့ရဲ့အီဂျစ်အဖွဲ့ခွဲဟာဆိုင်းနိုင်မြောက်ပိုင်းကမ်းလွန်မှာအီဂျစ်ရေတပ်သင်္ဘောကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တယ်လို့စိုက်ထောက်လန့်ရေးအဖွဲ့ကပြောပါတယ်။internet online မှာတင်ခဲ့တဲ့ဓာတ်ပုံတွေအရဒုံးကျည်ထိမှန်ထားတဲ့စစ်သင်္ဘောကိုပြထားပေမဲ့ဓာတ်ပုံအစစ်ဟုတ်မဟုတ်ဆိုတာကိုတော့အတိမပြုနိုင်ပါဘူး။အီဂျစ်ရာရှိတွေကတော့စစ်သွေးကြွတွေနဲ့တိုက်ခိုက်မှုအတွင်းရေတပ်သင်္ဘောမီးလောင်ခဲ့တဲ့အကြောင်းနဲ့ရေတပ်ဝန်ထမ်းတွေတိုက်ထိခိုက်သေးခြင်းမရှိတဲ့အကြောင်းပြောပါတယ်။ဒီလအစောပိုင်းမှာအီဂျစ်စစ်သား64ယောက်တည်ဆုံးခဲ့တဲ့ဆိုင်းနိုင်မြောက်ပိုင်းကျွန်းဆွယ်ပေါ်ကအီဂျစ်စစ်တပ်ရဲ့စစ်စေးရေးဂိတ်ကိုတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း ISIS တွေကပြောထားပါဗျ။အစစ်မြင့်ရာရှိတဦးကတော့ဒီတိုက်ခိုက်မှုမှာအကြမ်းဖက်သမားတွေရဲ့အရေးအတွက်နဲ့ rocket ဒုံးကြီး granite bomb နဲ့ကားဘုံးတွေအပါအဝင်အကြမ်းဖက်သမားတွေအသုံးပြုတဲ့လက်နက်တွေဟာမကြုံစဘူးများပြားလှကြောင်းပြောပါလေရှင
်။ American တောင်ပိုင်းတန်နင်စစ်ပီနယ်မှာစစ်ဖက်ဆိုင်ရာနေရာတစ်ခုမှာကြာသပတေးနေ့ကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်း Marine တပ်ဖွဲ့ဝင်၄ယောက်တေဆုံးသွားခဲ့ပါဗျ။အဲ့ဒီစစ်ဖက်ဆိုင်ရာနေရာနှစ်ခုမှာပြစ်ခတ်မှုပြုလုပ်ခဲ့တဲ့တနတ်သမားလဲအခင်းဖြစ်တဲ့နေရာမှာပဲတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဲရရှိတဦးပါဝင်တခြားလူတော်များများလဲဒဏ်ရာရရှိသွားတယ်လို့သိရပါတယ်။တနတ်သမားဟာအသက်24နှစ်အရွယ်မိုမက်ယူဆပ်အဗ်ဒူလာဇီစ်ဖြစ်တယ်လို့လူညိုရေးဆိုင်ရာတာဝန်ရှိတဲ့သတင်းရက်ကွက်ကပြောပါတယ်။အခုချိန်ထိတော့အဲ့ဒီလူနဲ့ပတ်သက်တဲ့တခြားသတင်းအချက်အလက်တွေထွက်ပေါ်မလာသေးပါဘူး။ FBI တာဝန်ရှိသူတဦးကတော့တနတ်သမားဟာကူဝိတ်နယ်ပွားအမေရိကန်နိုင်ငံသားဖြစ်တယ်လို့ VOA ကိုပြောပါတယ်။တနတ်တမဟာချက်တန်နူကဈေးဆိုင်ငန်းတွဲတွေရှိတဲ့ဝင်းကြီးတွင်မှဖွင့်လှစ်ထားတဲ့တက်သားစုဆောင်ရေးရုံးခန်းကိုမော်တော်ကားနဲ့ဖြတ်မောင်းရင်းပစ်ခတ်သွားတာဖြစ်တယ်လို့အာနာပိုင်ကပြောပါတယ်။ချက်တန်နူက Ma sipe sanya yungwe ngagugu nika pwenle thara pibare. Tanhane che pao nase ngajagani tongze ti pika ke biro. Marine tata suzong yi lo saong le du da u chirao ma dayan yasi kere lu kagwe yi thana ga piobare. Tugu seyo ma kuta be biro pyan sengwen piulai bi pide lu sobare. Tanhata maha nauta se kilomita lao wire yeda sisin yi taogu piu thana siya gu toyao biro arima. Asema bia pika mure pilo kere lu miemien tatiri ga piobare. Arima marine tapo wen leo de songe bi. Pikatan yat tuadi ma tanatamale te sonida tuyare lu subare. Kane uyashi de drene ya tanatamago. Ditagan lunjon ye tapo win tioka pikalita pite lu kawe tana yashi diga piobare kmia.
Green nanga ha Europa indigen nanga nusiga, jada riniga panangwe kuni yalai de dre, drin nepa joja, petayare pandri, pianbiro, pungo in yaro ma pipare. Green pandri dre, yebo yambongwego, dola. Goya Kunasset Tanti, Europa Bohoban, ECB got Domian Bay Lightaba, Rajan, Banrigo, Danilla Nima, Bian, Puinguin, Yazi, Melo, Gri, Suyaga, Biovare, Banrima, Shide, Anguirigo, Pilua, La Totam, Lasure, Suyen Zene, Zonla, Nambai, Ma, Banrigo, Beta, Gejaraba, now touching with Yabu Dre, Chojan, Chuitae season, Didripo, Europa, Indigen Nangandri, Nangaraga, Mission Rene, the Bordu Nijet Kuyabu, Pienta, Sunrikeara, Nemia, Banrigo, Beta, Gera, Pibare, Lambiri. We told Sedrigani, Diago, Yurum, we chalsebe, told you woo, we annan tadurigo, cantat tagabare, Dabime, Bandri Bian, Punguin Yara, Nemia, the Rintabaman, we told you nine nepamana, cantacheco, shop or be doabwe, shirelo, soyaga, biobi, we pamana, plausurago, rot, mapio bawushin.
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 68.9 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ American တန်မြန်မာပိုင်းအစီအစဉ်ကတောက်ကြာနေမနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။စကိုင်းတိုင်းမုံရွာမြို့မှာဇူလိုင်လ10ရက်နေ့ကနေစနေနေ့တိကျင်းပခဲ့တဲ့ Industrial Global Union ပူးတွဲဆွေးနွေးပွဲအပြီးမြန်မာနိုင်ငံအတွင်းမှာရှိတဲ့တပ်ထုတွင်လုပ်ငန်းတွေအားလုံးမှာကျန်းမာရေးနဲ့လုံခြုံစိတ်ချရမှုကော်မတီတွေဖွဲ့စည်းတည်ထောင်ဖို့အတွက်တပ်ထုတွင်လုပ်ငန်းတက်မကကဆုံးဖြတ်လိုက်ပါတယ်။ဒါဟာမြန်မာနိုင်ငံမှာကျင်းပတဲ့ပထမဦးဆုံးဆွေးနွေးပွဲဖြစ်ပြီးတော့မြို့သမီးရှေ့ဦးပါဝင် အလုတ္တမတမကအဖွဲ့ဝင်30တယောက်ခဲ့ပြီးတော့လုပ်ငန်းခွင်နဲ့ကျန်းမာရေးအန္တရာယ်ကင်းရှင်းရေးOSH မြန်မာအလုတ္တမတမကအဖွဲ့မြန်မာတပ်ထုတွင်အလုတ္တမအဖွဲ့တို့တက်ရောက်ခဲ့ကြပါတယ်။OSH လုပ်ငန်းခွင်ကျန်းမာရေးနဲ့လုံခြုံစိတ်ချမှုရှိရေးဟာအရေးကြီးတဲ့ကိစ္စတရဖြစ်တယ်လို့အလုပ်သမားတက်မကရဲ့အကြီးအကဲဦးမောင်မောင်ကပြောဆိုပါတယ်။လုပ်ငန်းခွင်လုံခြုံစိတ်ချမှုကောင်းမွန်အောင်လုပ်ဆောင်ပေးဖို့လိုတယ်လို့လည်းပြောပါတယ်။အလုပ်သမားကြီးရာဒုတိယဝန်ကြီးဦးထင်အောင်စကိုင်းတိုင်းတပ်ထုတွင်နဲ့တစ်တော်ရေးရာဝန်ကြီးဦးတန်းထိုက်တို့လည်းတက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။
ငယ်နဲ့လက်နက်ဂိုင်ပြိပခဆိုင်ရာအထူးကိုယ်စားလှယ်မစ်လိုင်လာဇာရူဂူရီကကလေးစစ်သားစုဆောင်မှုကိုကျူးလွန်တဲ့ရပ်သားနဲ့စစ်ဖက်ဆိုင်ရာတို့ကကျူးလွန်မှုတွေကိုအဓိကထားပြီးတော့ပြောကြားသွားခဲ့ပါတယ်။အစိုးရရဲ့ဖိတ်ကြားမှုနဲ့လာရောက်ခဲ့တဲ့သူ့ရဲ့၅ရက်ကြာမြန်မာပြည်ခီးစဉ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1612 အရပြိပခတွေကြောင့်ဖြစ်လာတဲ့တရားမှုတွေကိုခန်းစားနေကြရတဲ့ကလေးတွေရဲ့အခြေအနေကိုအကဲခတ်ခဲ့ပါတယ်။မြမတမရော်ကကလေးစစ်သားစုဆောင်မှုတွေကိုအကာအကွယ်ပေးရင်းနဲ့စုဆောင်မှုအဆုံးသတ်ရင်းနဲ့ပတ်သက်လို့2012ခုနှစ်ကမြမအစိုးရနဲ့ကမ္ဘာကုလသမဂ္ဂရဲ့ကလေးတငယ်အခွင့်အရေးနဲ့ပတ်သက်လို့ကြီးလေသောချိုးဖောက်မှုများကိုစောင့်ကြည့်လေ့လာရင်းနဲ့အစီရင်ခံတင်ပြရေးနိုင်ငံအလိုက်အထူးတာဝန်အဖွဲ့ CTFMR တို့လက်မှတ်ရေးထိုးထားခဲ့ကြပါတယ်Miss Mick Laila ha နေပြည်တော်ရန်ကုန်မန္တလေးနဲ့ကချင်ပြည်နယ်ကမြစ်ကြီးနားစတဲ့မြို့တွေကိုတွားရောက်ခဲ့ပါတယ်Miss Mid Laila ရဲ့ခီးစဉ်အတွင်းအစ်မြင့်ဝင်ကြီးတွေနဲ့တွေ့ဆုံခဲ့ရမှာ Joint Action Plan GAP အတိုင်းမြန်မာအစိုးရအနေနဲ့အရေးကြီးတဲ့စီမံချက်တွေကိုအကောင့်ထည့်ဖို့ဆောင်ရွက်ခဲ့တဲ့အကြောင်းမှတ်ချက်ပြီးပြောကြားခဲ့ပါတယ်။ကလေးစစ်သားပေါင်း646ယောက်ကိုမိဘရထန်ပြန်လည်အနှံခဲ့တာနဲ့အသက်မပြည့်သေးတဲ့ကလေးတွေကိုစစ်သားအဖြစ်စုဆောင်မှုတွေနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေနဲ့စီမံချက်တွေကိုလည်းကြိုဆိုခဲ့ကြောင်းပြောပါတယ်။ဒါပြင် Miss Laila က အစိုးရဘက်ကပါဝင်ဆွေးနွေးသူတွေအနေနဲ့ပွင့်ပွင့်လင်းလင်းနဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရှိခဲ့တာကိုလည်းချီချူပြောကြားခဲ့ပါတယ်ရှင
် IS Islamic စစ်သွေးကြွတွေကိုရုပ်ဝတ္ထုပစ္စည်းအကူအညီပေးမှုနဲ့ Ohio ပြည်နယ်သားတဦးကိုဆွဲချက်တင်လိုက်ကြောင်း American ပြည်ထောင်စုတရားရေးဌာနကပြောဆိုပါတယ်အသက်38နှစ်အရွယ် Amia Sak Rahman Elgazi ကို AK-47 လက်နက်ဝယ်ယူဖို့ကြိုးစားစဉ်မှာအရက်ဝတ်ထောက်လှမ်းရေးကပြီးခဲ့တဲ့လကုန်လမှာဖမ်းဆီးခဲ့တာဖြစ်ပါတယ်အာဂါစီဟာခုနှစ်စောစောပိုင်းမှာသူ့ရဲ့နာမည်ကိုရောဘတ်မက်ကိုလမ်လို့ပြောင်းလဲခဲ့တယ်လို့သိရပါတယ်။သူဟာ2014ခုနှစ်တုန်းကလူမှုမီဒီယာကွန်ရက်ကနေ ISIS စစ်သွေးကြွအဖွဲ့ကအဘူဘေကာအယ်အဘဒီကိုအကူအညီပေးဖို့ကတိပေးခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ။
ဆိုမာလီတောင်ပိုင်းမှာမောင်းသူမဲ့အဝေးထိန်ထုံးရင်နဲ့တိုက်ခိုက်မှုတစ်ခုတွင်အယ်ကာဒါနဲ့ချိတ်ဆက်ရှိတဲ့အယ်ရှာဘတ်ထိပ်ပိုင်းခေါင်းဆောင်တွေပါဝင်စစ်သွေးကြအဖွဲ့ဝင်30သေဆုံးခဲ့တဲ့အကြောင်းကညာအရာရှိတွေကကြားသာပရိနေမှာပြောပါရရှင်။အစိုးရသတင်းကိုဦးစံမိုးဝေနဲ့မခွာညူတို့ကကြေညာသွားတာပါ VOA ကလည်းတောက်ချာနေမနေ့ကင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားမှာပါပထမအုပ်ချုပ်အနေနဲ့နားဆင်ရမှာကတော့ရခိုင်ပြည်နယ်မှာတောင်တင်နေတဲ့လေစီးပြေးတွေထဲကချို့ကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ခေါ်ယူဖို့သဘောတူလိုက်တာမို့လာမယ့်သတင်းပတ်အတွင်းမှာပြန်လည်လွှဲပြောင်းပေးမှာဖြစ်ပါတယ်ကြံရှိနေသေးတဲ့သူတွေကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကအမြန်ဆုံးပြန်ခေါ်ယူဖို့လိုလားတဲ့အကြောင်းရခိုင်အစိုးရကပြောပါတယ်။လေစီးပြေးတွေရဲ့နောက်ဆုံးရအခြေအနေကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်မှာတောင်တင်နေတဲ့လေစီးပြေး944ဦးတို့တဲက165ဦးတို့ကိုပထမအထုပ်ဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လည်လက်ခံဖို့သဘောတူလိုက်ပါပြီ။ဒီလူတွေကိုတော့နှစ်နိုင်ငံနေကြားဆောင်တက်တူနေဆက်မှာအလန့်တင်ခန်းနာလုပ်ပြီးလွှဲပြောင်းပေးမှာဖြစ်ပါတယ်။အခုတော့လွှဲပြောင်းပေးနိုင်မယ့်ရက်ကိုဆွေးနွေးနေစေဖြစ်တယ်လို့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးခင်စိုးကပြောပါတယ်
။ပြည်နယ်အစိုးရဖွဲ့ကိုဟိုဘာပေါ့နိုင်ငံတိုင်းဝန်ထမ်းအကြောင်းကြားတဲ့စာပေါ့တနည်းဆိုတော့165ဦးပေါ့။အဲ့ဒါလွှဲပြောင်းလက်ခံမှုဒါလေးတွေကျွန်တော်တို့အကြောင်းကြားတဲ့စာတော့ဒါတွေရောက်နေပါပြီခင်ဗျာ။အခုကကျွန်တော်တို့ဟိုဘက်နဲ့ကျွန်တော်နေကြားဟိုဘက်ကနေဟိုဘက်ကနေကြားတယ်ဒီဘက်ကနေကြားဆောင်တယ်အဲ့ဒါလေးနှစ်နိုင်ငံအလန်တန်အခမ်းအနားလုပ်ပြီးတော့ဆွဲဖို့ပါအဲ့ဒါရက်ကလေးတော့ညှိကြပါလေအဲကျွန်တော်တို့ကဒီရက်ထဲမှာတော့ဟိုအဲ့ဒီနဲ့ဆက်တင်ရည်လောက်ဖြစ်အောင်လွှဲမယ်လို့တော့ညှိနိုင်နေကြတယ်ဒါပေမဲ့အဲ့ဒါတော့ဘယ်ရက်ဖြစ်မယ်ဆိုတော့တိကျတော့မသိသေးပါဘူးခင်ဗျအဲ့ဒါဆွဲဖို့တော့ကျွန်တော်အားကြီးလုပ်ကြည့်ပါလိမ့်ခင်ဗျအဲကျွန်တော်တို့ကနောက်ဆုံးဒါလေးတွေကအခုတော့ပြပစာဒါဆစ်ပြီးတော့ဆစ်ဆီးပြီးတော့မှဒါတို့အဒီတိကျနဲ့ပြပေးတယ်လို့ဒီပါနောက်တော့ဂျန်နဲ့ဟာရီကသူဆက်ပြီးတော့ဆစ်ဆီးပြီးတော့မှဒါအများဆုံးလည်းကြောင်းကျက်ကဘုဒ္ဓဆောင်ရပါမယ်ဆိုတာလေးတွေရှိနေပါတယ်ခင်ဗျ
ာလက်ရှိမှာတော့အီယာဝတီတိုင်းမြမပင်လေပြင်းအတွင်းကဖမ်းဆီးရမိထားတဲ့လေစီးပြေး944ဦးတို့ကိုမောင်နှောခရိုင်အတွင်းမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာဆိုရတို့ပူးပေါင်းပြီးထောက်ပံ့ဆောင်ရှောက်မှုပေးထားပါတယ်တချိန်တည်းမှာပဲတနင်္သာရီတိုင်းကော့တောင်းမြို့နယ်တွင်ကနောက်ထပ်တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေလို့ဆိုတဲ့လူပေါင်းတရားချုပ်ကိုလည်းမြမရေတက်ကထပ်မံဖမ်းဆီးရမိထားပါတယ်ဒီလူတွေကိုနိုင်ငံသားစီစစ်ဖို့ရခိုင်ပြည်နယ်ရင်းကိုအခုချိန်ထိတော့လွှဲပြောင်းပေးမယ်ဆိုတဲ့ညွှန်ကြားချက်မျိုးမရှိသေးတဲ့အကြောင်းရခိုင်စိုးရရဲ့ပြောခွင့်ရဦးလာသိန်းကပြောပါတယ်
။အခုဒီမှာကျွန်တော်တို့ပြည်ရတလောက်တော့အဲ့ဒီဟာတွေတော့ကရခိုင်ပြည်ကိုဟိုပို့မယ်လို့မထင်ပါဘူး။နော်သူကလည်းဒီအနေနဲ့ပတ်သက်ပြီးတော့ဟိုရခိုင်ကိုပို့မယ်ရခိုင်မှာပဲစီစစ်မယ်ဆိုတဲ့ဟိတ်ချက်ပေးမထားပါဘူး။ဒါကြောင့်ဆိုတော့ဒီပြတဲ့တော့ဒီကံဒီပို့တဲ့အခါမှာတော့ဒီတက်ခံလေးကမနှိမ့်နေတဲ့အနေထားမျိုးပေါ့နော်ဆန္ဒပြတုတ်တွေသားလေးဖြစ်ခဲ့တဲ့အကြောင်းဒီတစ်ခေါက်တော့အခုထိတော့ပို့ဖို့ဟိုအတန်လည်းမကြသေးဘူးပေါ့နော်ကျွန်တော်တို့ကလည်းပို့ဖို့ပါလို့ပါရခိုင်မကလေးလိတ်ထားပါပို့မယ်ပြည်နယ်ဆိုတဲ့ဆက်တယ်မှုတော့ဒီမျိုးကြည့်တော့မရှိသေးပါဘူးခင်ဗ
ျရခိုင်ပြည်နယ်တွင်းမှာလေစီးပြေးတွေကိုလက်ခံတဲ့အတွေ့ဒေသခံတို့ရဲ့ဆန္ဒပြကန့်ကွက်မှုတွေရှိခဲ့တယ်လို့အစိုးရပိုင်းအနေနဲ့လည်းဒီလူတွေကိုလက်ခံရတာတာဝန်ကြီးတာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအမြန်ဆုံးပြန်လည်ခေါ်ယူစေလိုတယ်လို့ရခိုင်ပြည်နယ်ရဲ့ဥပဒေချုပ်ဦးလှသိန်းကပြောပါတယ်
။သူတို့ကိုစောင့်ရှောက်ထားရတယ်ပေါ့နော်ကျွန်တော်တို့ကစောင့်ရှောက်ထားရတယ်။စောင့်ရှောက်ထားပြီးတော့ကြေးမွေးထားရတယ်။အဲ့တော့စောင့်ရှောက်တယ်ဆိုတဲ့အပိုင်းမှာလည်းကျွန်တော်တို့ပြောရမှာကသူတို့ကိုအန္တရာယ်တစုံတရာမဖြစ်အောင်ပေါ့ကျမ်းမာရေးအစပေါ့နော်။တခုခုရောက်ရောက်ကနေပြီးတော့အန္တရာယ်ပြရလို့နောက်ပြီးတော့သူတို့ကျမ်းမာရေးဒီပိုင်းခိခိုက်တာတို့နော်အဆုံးမှာတော့ဗျာပြောမယ်ဆိုလို့ရှိရင်သူတို့အတေပြောက်မရှိအောင်ကအကြကျွန်တော်တို့မှာဝန်တို့ဝန်မှုဖြစ်တာပေါ့နော်အဲကြီးလဲကြီးရတယ်မွေးလဲမွေးရတယ်သူတို့ကလည်းအကာအကွယ်ပေါ့နော်ကျွန်တော်တို့ပြေးထားရတယ်သ တော့နိုင်ငံတကာကတော့ကအလွယ်တကူကျွန်တော်တို့ဒီပြားပေးတော့ကပြားပေးရတယ်ဒီလောက်ဒီသင်္ချာအော်လွေနဲ့နိုင်ငံခြားကတွေမမကြီးမဒီလောက်ကြာကြာလီရာနဲ့ပတ်သက်ပြီးတော့ကအဘင်္ဂလားဒေ့ရှ်နိုင်ငံကဘယ်အဖွဲ့အစည်းမှပြားမပေးတာတော့ကျွန်တော်လည်းအံ့ဩမိတယ်လို့ပြောပြရတယ်
မလေးရှားနိုင်ငံစီဥတီထွက်ခွာကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလှေစီးထွက်ခွာကြသူတွေဟာအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့ကကန့်ကွက်ခွင့်မပေးတာကြောင့်ပင်လယ်ပြင်အတွင်းမှာရဲ့တော်ကြာမျောပါကြပြီးတဲ့နောက်မြန်မာပင်လယ်ကမ်းရိုးတန်းတွေမှာလှေစီးထွက်ခွာသူတွေကိုမြန်မာရေတပ်ကကယ်ဆယ်လိုက်ရတာဖြစ်ပါတယ်ပထမအထုတ်ကယ်ဆယ်လိုက်သူ200ကျော်ထဲမှာမြန်မာနိုင်ငံက10ဦးပါဝင်ပြီးဒုတိယအထုတ်ကယ်ဆယ်လိုက်တဲ့လေစီးပြေး900ကျော်တို့ထဲမှာတော့မြန်မာနိုင်ငံသား100ကျော်ပါဝင်ခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးကော့တောင်းမှာဖမ်းမိသူအလုံးကတော့ဘင်္ဂလားဒေ့ရှ်ကဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်ရှင်
။မတင်ကြီးချိုက်ပြောပြသွားတာပါ။နောက်တည်င်းတပုတ်အနေနဲ့သရရှင်နေနားဆင်ရမှာတော့မန္တလေးမြို့အခြေစိုက်လူမျိုးဘာသာပေါင်းစုံပါဝင်ဖွဲ့စည်းထားတဲ့တင့်မြတ်လူသူများအဖွဲ့ကဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ကိုစစော်လက်ကိုဇူလိုင်လ14ရက်အင်ကာနေကဖမ်းဆီးပြီးပုတ်ထူးနေမှာတရားရုံးချုပ်ပြီးတော့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်မြင့်ဆောင်တက်ထားပါတယ်လူအဖွဲ့အစည်းတွင်ငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်လှုပ်ဆောင်နေသူတဦးကိုယုံမတန်တရားနဲ့ဖမ်းဆီးတာဖြစ်တယ်လို့ဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောဆိုပြီးအမှုမှန်ပေါ်ပေါက်ရေးအတွက်အ мян ဆုံးပြန်လည်လွတ်ဖို့မျှော်လင့်နေရပါမအင်ဂျင်နီယာအပြည့်အစုံကိုဆက်ပြောပြပါပါရှင
်ကိုစစော်လက်ကိုမန္တလေးမြို့အမှတ်၈ရဲစခန်းမှာလက်ရှိထိန်းသိမ်းထားတာပါသူကိုဇူလိုင်လ14ရက်နေ့ည9နာရီလောက်ကမန္တလေးမြို့25လမ်းနဲ့လမ်း80တောက်မှာရှိတဲ့ V Cafe စားတောက်ဆိုင်မှာရဲတွေကဖမ်းဆီးခဲ့တယ်လို့လုပ်ဖော်ကိုင်ဘက်လက်ဖြစ်အဖမ်းခံရစဉ်မှာအတူရှိနေတဲ့မက်ပွင့်သူလက်က VOA ကိုအခုလိုပြောပါတယ
်အမှတ်3မြို့ကင်းဌာနကရဲမှုစေးနိုင်ရနေပြီးတော့စေစေစေလက်ကိုလူမျိုးရဲ့ကျွန်တော်တို့တင်းတဲ့လူကြီးများအကြောင်းနဲ့ပတ်သက်ရနေနေပပပုံလေးတွေကြာပြီးမျိုးစင်တာမှာပေါ့နော်အဲ့လိုမျိုးဖို့အတွက်တဲစီမှာအဲ့လိုပြောတာနဲ့ကျွန်တော်တို့ကကျွန်တော်တို့ရဲ့ဒီတိမလေးတင်ရာကိုဥဆောင်ပြီးတော့ဒီပတိဆရာတော်ဖြစ်တဲ့အခြားလင်အောင်ဆရာတော်ကိုညံ့ပြီးဖုန်းဆက်တော့ဆုံးမနေပြီးမှပြီးတော့တွားတွေးလိုက်တာတဲ့ဘာမှမဖြစ်ဘူးတဲ့ဒီစားတဲ့သူရောတဲ့မေးရုံပါတဲ့ပြီးတော့အဲ့လိုကြောင်နဲ့အဆလတွေးလိုက်နေဆိုပြီးတော့အဲ့ဒီမှာကျွန်တော်တို့ကတွေးနေဆိုပြီးမှတွားလိုက်တာတွားတဲ့ခါကျကိုယ်ကလက်ကိုတယောက်ခဲမလို့ခင်နေကျွန်တော်ပါလိုက်တွားလိုက်တာပေါ့နော်လိုက်တာပြီးခါကျတော့အဲ့လိုမျိုးသူမေးလာမြန်လာတာကြီးတနင်္လာကြာမယ်မေးပြီးတော့ကျတော့ပြန်လိုက်လဲဆိုရဲဆိုအဲ့ရှေ့တယောက်ကလည်းအဲ့လိုမျိုးကိုယ်ကစွဲလာရမ်းလာနဲ့လက်တပါးလေးလိန်ပြီးတော့အဲ့လိုစွဲခေါ်လာတာအဲ့လိုမျိုးလေးလုပ်တယ်ပြီးတော့ကျတော့အဲ့ဒီကိုယ်ကလည်းကိုရဲတယောက်ကအဲ့မှာခြေလောင်းနဲ့တက်နေထားရဖိထားတဲ့ပုံစံမျိုးလို့ဆိုကျွန်တော်တို့ကအော်နေပေါ့နော်တရားလုံးနေပါတယ်ပါကိုယ်ကလည်းနဲ့ကျွန်တော်နဲ့အဲ့လိုအော်ကိုယ်တွေနဲ့မညီသေးနဲ့အဖမ်းခံရတာပေါ့
ကိုစစော်လက်ကိုဖမ်းပြီးနောက်တည့်ရက်ဇူလိုင်လ15ရက်နေ့မှာမန္တလေးချမ်းအေးတာဇံမြို့နယ်တရားရုံးမှာရုံးထုတ်ပြီးတော့မတရားအသင်းနဲ့ဆက်သွယ်တယ်ဆိုတဲ့ပုံမှဆက်ခွန်မြင်းဆောင်တင်းနဲ့ယမန်ယူခဲ့တယ်လို့မက်ပွင့်ပြူလက်ကအခုလိုပြောပါတယ်
။ကိုကျော်စော်လက်ကလွန်ခဲ့တဲ့2013ခုနှစ်ကဒီလိုပဲလိုက်စားကိုသွားတဲ့ချိန်တုန်းကရိုက်ခဲ့တဲ့ဓာတ်ပုံကိုအစ္စရာဟာအကြမ်းဖက်မဟုတ်ဘူးဆိုပြီးမှသူကသမ ्या ပွင့်ရှင်မြန်မာပြည်ဆိုပြီးမှဒီစီဇန်များကစာပန်းမြပွင့်ရှင်မြန်မာပြည်ဆိုပြီးအဲ့လိုမျိုးစာတန်းလေးနဲ့သူစာနဲ့သူပုံရင်းကဒီလိုအကြမ်းဖက်မဟုတ်ဘူးဆိုပုံမျိုးသူတင်လိုက်တယ်။အဲ့ဟာကိုသူကဓာတ်ပုံမျိုးရေးစာကိုမယူဘူး။အဲ့လိုမျိုးလုပ်ပြီးခဲ့ခါကြတော့သူကဒီလက်နက်ကင်နေဆိုပြီးလက်နက်ကင်တာအမှပေါ့နော်ဒီလိုက်စားကိုတွားခဲ့တဲ့ဟောကပေါ့ဒီ KIA ကစတန်ဖက်အတောင်းများလူတွေနဲ့ပူပေါင်းဘယ်လိုပြောမလဲအားပေးအားမြောက်လုပ်ပါတယ်ဆိုတဲ့ပုံအဲ့လိုဆွဲချက်နေတယ်အဲ့လိုတင်နေဆိုပြီးမှအဲ့လိုပြောတယ
်ဟုတ်ကဲ့သူကအဲ့2013တုန်းကလိုက်စားဘက်ကိုဘာကြောင့်တွားတာလဲရှင
်2013ဒီငင်းကြိုင်းလမ်းလျှောက်တဲ့အဖွဲ့ရှိတဲ့လိုက်စားအတွက်ငင်းကြိုင်းလမ်းလျှောက်ဖွဲ့တဲ့တောင်းသားတွေရှိတယ်လေအဲကြောင်သားတွေကနေဒီမှာအဲ့ရနေပြန်လာတော့သူကစီဇန်ခွန်လေးကောက်လာခဲ့တယ်။ဘုံခွန်လေးအဲ့လိုကြီးကောက်လာခဲ့တယ်။အဲ့ဒါလေးစီဇန်ခွန်လေးကိုလောကကလိုင်းလုပ်တယ်။ဘုံခွန်လေးကြီးနောက်ထပ်စီဇန်ခွန်လေးနဲ့အဲ့လိုမျိုးဖျားလောကပါလာမင်းကြီးဖျားစင်းပြီးတော့ထုတယ်။အဲ့ဟာကိုထုပြီးတဲ့ခါကျတော့လိုက်စာမျိုးကိုမင်းချစ်ပြီးနဲ့မင်းကြီးအတွက်ဆိုပြီးမှဒီတင်းရလို့သူများအဖွဲအစိုးရနဲ့လည်းကျွန်တော်တို့တွေကိုဆရာတော်ဦးဝီတူတာကနေပြီးတော့ဒီငင်းချမ်းရေးအတွက်ကိုဒီလိုစဉ်းလူပုံနဲ့လောကကလိုင်းတော့ပို့ဖို့တော့ကိုဖိတ်ကြားရမယ်ကျွန်တော်တို့ညာလိုက်သွားဖြစ်တယ
်ကိုစစော်လက်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းလူမှုအထောက်အကူအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံလည်းဖြစ်ပါတယ်တင်မြတ်လူသူများအဖွဲ့ကိုဦးဆောင်နေတဲ့အာရှအလင်းရောင်ကျောင်းတိုက်ဆရာတော်ဗဒ္ဒန္တဦးစိန်တာကလည်းကိုစစော်လက်ဟာပရဟိတလုပ်ငန်းတွေကိုလုတ်ကင်ဆောင်ရွက်နေတဲ့လူငယ်တအုပ်ဖြစ်တယ်လို့ VOA ကိုအခုလိုမိန့်ကြားပါတယ်
ဘုန်းကြီးပြီးတာတော့ငမရှိပါတယ်သူတို့လောက်တာကိုင်းတာလေအဲ့တော့သူဘာသာပေါင်းစုံအတူလူငယ်လေးတွေတွေ့ပြီးတော့ပေါ့ဒီပရိုက်တလုပ်ငန်းလေးတွေလုပ်ကြတယ်အဲ့ဒီလုပ်တဲ့နေရာမှာမန္တလေးမြို့ပေါ်မှာလည်းလုပ်တယ်နောက်ပြင်းရင်မြို့မှာလည်းပဲလာပြီးတော့ဆီကလာအဖို့ဘွားဆောင်ကြောက်ရေးအဖွဲ့နဲ့လည်းပူးပေါင်းပြီးတော့သူတို့လောက်တာလေးလည်းဘုန်းကြီးတွေ့ရပါတယ်ဗျာ
လူမှုအဖွဲ့အစည်းအတိုင်းဝိုင်းအတွင်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်ကျိုးဖက်ဆောင်ရွက်နေတဲ့ကိုစစော်လက်ကိုအာဏာပိုင်တွေဘက်ကယုံမှားတန်တရားနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောပါရယ်ဒါအပြင်အမှုမှန်ပေါ်ပေါက်ရေးနဲ့သူ့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းအဖွဲ့ရဲ့ဥက္ကဋ္ဌကိုရှိုင်းက VOA ကိုအခုလိုပြောပါရယ
်ခုလိုကိုစော်လက်ဖမ်းခံရတာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့ကတော့လွှဲမှားပြီးတော့ပေါ့နော်ယုံမှားတန်တရားတစ်ခုနဲ့ဟိုလွယ်မှဆိုဖမ်းနေလို့ပဲမြင်မိတယ်ပေါ့နော်အဲ့ဒီပုံမှာလည်းဒီဆိုရအနေနဲ့ပေါ့သက်ဆိုင်ရာဒီထောက်တန်းရေးတွေအနေနဲ့ဟောဒါကိုအမှန်တရားကိုအမြန်ဆုံးသိရှိပြီးတော့မှမဟုတ်တဲ့လူတယောက်ကိုဒီလိုမျိုးယုံမှားတန်တရားနဲ့ဖမ်းဆီးတာမျိုးမဖြစ်ဘဲနဲ့အမြန်ဆုံးပြန်လွတ်မြောက်ဖို့ပေါ့အဲ့ဒါကိုတော့ဟိုမြင်မိပါတယ်
ကိုစစော်လက်ကိုဇူလိုင်လ21ရက်နေ့မှာဆက်လက်ရုံးထုတ်ဖို့ရှိပေမဲ့သူ့အမှုကိုလိုက်ပါဆောင်ရွက်မဲ့အကျိုးဆောင်ရှိနေရဖို့စူးစမ်းနေစေဖြစ်ပါတယ်ရှင
်။မအင်ဂျင်နိုင်ပြပြသွားတာပါ။အခုတော့စကိုင်းတိုင်းအတွင်းရေကြီးနေတဲ့သတင်းကိုနားဆင်ရမှာပါ။လက်ပတောင်းတောင်ဂျင်းနီစီမံကိန်းနယ်မြေထဲမှာရှိတဲ့စကိုင်းတိုင်းရင်းမာပင်ခရိုင်စာလင်ကြီးမြို့နယ်ထဲကဖောင်းကွာရွာမှာကြာရပတေးနေ့ညဦးပိုင်းကစပြီးရုတ်တရက်ရေကြီးလာပြီးတော့ပသိမ်မုံရွာကားလမ်းပေါ်အထိတက်လာတယ်လို့ဒေတာခန်တွေကပြောပါတယ်အဲ့ဒီဒေတာမှာရေကြီးနေတဲ့အခြေအနေနဲ့ပတ်သက်ပြီးကြာတာပတေးနေ့ညပိုင်းကနောက်ဆုံးသိရှိရသလောက်ဆက်သွယ်မေးမြန်းထားတဲ့မအေးမှာသတင်းပေးပို့ထားပါတယ်ရှင
်ကျင်းနီစီမံကိန်းလုပ်နေတဲ့ဒေတာတဝိုက်မှာမိုးရွာသွန်းမှုတွေရှိနေပြီးဖောင်းကားရွာမှာတော့ကြာတာပတေးနေ့ညဦးပိုင်းကစပြီးရေတွေရုတ်တရက်ကြီးလာတဲ့အတွက်ဒေတာခန်တွေစိုးရိမ်ပူပန်နေကြပါတယ်အခုဆိုရင်ဖောင်းကားရွာမှာဒုစရကျော်ထိရေတွေရုတ်တရက်တက်လာနေသလိုပလဲခန့်ကပသိမ်မုံရွာကားလမ်းမှာလည်းရင်းနှီးမြုပ်နေတာကြောင့်ကားအသေးတွေသွာလာမှုတွေရပ်နားထားရတယ်ဆိုပြီးဒေသခံတို့ကပြောပါတယ
်။ကြပောင်းတော်စီးနီစီမံကိန်းကိုပြုလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီကဒီဆဲတော့ asset share line တွေထုတ်ထားအဲဒီကောင်ကြရေတွေရတယ်။အဲ share line နဲ့ asset တွေနဲ့ရေတွေနဲ့ညောပြီးတော့ဒီဟုတ်ကဲ့ဖောင်းကားရွာဒုစရကျော်ဘက်ကအဲဒီကိုစီးလာတယ်ဒီပြည့်ကြည့်ရတာဟာဘာဖန်ရရချင်းနိုင်ရောက်ခဲ့ရတာကြီးနေတာခင်ဗျာစဲကြောင်းလေးကယူကြည့်ရတယ်ဆိုတော့အဲစဲကြောင်းထဲမှာအဆစ်ကြီးပါတယ်ခင်ဗျာအဲတော့တောင်ကြားထဲမှာအဲအဆစ်ကြီးတွေဝင့်နေရောက်ထောက်ထုတ်လိုက်တဲ့သဘောကြောင့်ဒီဘက်ကိုအများကြီးပြန်ပြလာနေတယ်ခင်ဗျာတောင်ကြားထဲကဆိုချန်ကျိုးတွေဆက်ထားတော့ဘူးတော့ဝင်ကြည့်လို့မရဘူးတလဲကံကောဒီရနာပင်မုံရွာသွားတဲ့လမ်းပေါ့နော်အဲလမ်းမပေါ်မှာအခုရေတွေပြည့်နေတော့ကားကြီးတွေသွားလို့မရဘူးဖြစ်နေပုံကကားလေးတွေကတော့ရပ်ထားလာတယ်ကားကြီးတွေကတော့ဒီနေ့ TVG ချင်းပြီးတော့နေရာတွေ့တယ်
အဲ့ဒီရွာမှာဖောင်းကားဆယ်ဆိုတာလည်းရှိပြီးဆယ်ကျိုးလို့ရုတ်တရက်ရေကြီးတာလားဆိုတာကိုလည်းဒေတာကန်ဒီဘက်ကတန်လျာရှိနေကြတာပါဒီအတိုင်းဆိုရင်လက်ဘရောင်းဒေတာတဝိုက်ကတခြားကျေးရွာတွေပါရေနှင်းမြုပ်မှာကိုလည်းစိုးရင်ပူပန်နေကြပါတယ်ညဘက်ရောက်လာတဲ့အချိန်မှာတော့ရေတွေပို့ပြီးတော့တက်လာတယ်လို့လည်းဒေတာကန်ဒီကပြောပါတယ်ဖောင်းကားဆယ်ကအရင်လုံးကလေးရရှိခဲ့ပြီးဒီလိုမျိုးကျေးရွာတွေရေတက်တာမျိုးတွေတိတ်မရှိခဲ့ဘူးလို့လည်းဆိုပါတယ
်ဖောင်းကားဆယ်ကအဲ့ဒီကကြာပြီးရှိတာအခုတည်းကတခြားမှာဘာမှအဲ့လိုမဖြစ်ဘူးခင်ဗျာအခုကဒီနေ့မှသူတို့ကဒီရေနှောင်းတွေတူးလိုက်တယ်ရေနှောင်းတွေတူးပြီးတော့ asset share line ကိုစောက်လိုက်တဲ့အတွက်ကြောင့်အထဲမှာရေခွေးတွေဒီဘက်ကိုဖောက်ထုတ်လိုက်လို့ဒီဆယ်တူးတယ်လို့ကျွန်တော်တို့ထင်တာပါခင်ဗျာ
မုံရွာမြို့မှာရေစကန်ကတော့အခုလိုမျိုးရုတ်တရက်ရေကြီးလာတဲ့အခြေအနေတွေကိုတေချာမသိသေးဘူးလို့ဆိုပါတယ်သက်ဆိုင်ရာရဲတန်းရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
ရရှိမှာပြ။နိုဝင်ဘာလမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေမဲဆန္ဒအနေနဲ့ကုစရေလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူထုရဲ့အမြင်လူထုရဲ့စိတ်ဝင်စားမှုဘယ်လောက်ရှိပါလဲ။အပြောင်းလဲတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲကနေပြီးတော့ဘာတွေလှုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလဲ။သရရှင်တွေရဲ့အမြင်သရရှင်တွေရဲ့ယူဆကိုအထူးသိလိုပါတယ်။ဒီလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဒီအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးပြောပြလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သရရှင်တွေကိုကြိုဆိုပါရစေ။
စနေနေ့ညတိုင်းရဲလိုတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့နောက်သတင်းပုတ်အနေနဲ့မြန်မာနိုင်ငံကကျောင်းသားတွေလူငယ်တွေအတွက်ရည်ရွယ်ထားတဲ့နိုင်ငံတကာပညာသင်စုတွေအများအပြားရှိလာတဲ့အခါမှာလျှောက်ထားသူတွေအနေနဲ့မိမိနိုင်ငံကိုပြန်လည်အကျိုးပြုဖို့ကိုလည်းထည့်သွင်းစဉ်းစားရမယ်လို့ဗြိတိန်အစိုးရရဲ့ Chiefening ပညာသင်စုရှင်တွေကပြောဆိုလိုက်ပါတယ် Chiefening Scholarship ရဲ့2015-16 ပညာသင်နဲ့အတွက်ပညာသင်စုချီးမြှင့်ခံရတဲ့မခင်ခင်ကျော်ကြီးကပညာရေးသုတေသနလုပ်ငန်းတွေနဲ့မြမလူငယ်တွေအတွက်ဗဟုသုတတွေတိုးအောင်တစ်ဖက်တစ်လမ်းမှာပါဝင်အားဖြည့်သွားမယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းထောက်မသိငီလင်းကပြောပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဗြိတိန်အစိုးရရဲ့အကြီးအမားဆုံးပညာသင်စုတစ်ခုဖြစ်တဲ့ Chiefening Scholarship ရဲ့2015-2016ခုနှစ်ပညာသင်စုရှင်မခင်ခင်ကျော်ကြီးကပညာသင်စုလျှောက်ထားလူတွေဟာမိမိစိတ်အားထက်သန်ရာဘာသာရပ်ကိုသာလျှောက်ထားသင့်ပြီးနိုင်ငံအကျိုးပြုလုပ်ငန်းတွေလုပ်ကိုင်မှုလည်းပြင်ဆင်ထားမယ်လို့အခုလိုအကြံပြုပါတယ
် Program တစ်ခုလျှောက်တော့မှအဓိက passion ရှိပါပေါ့ကိုဘာလုပ်ချင်လဲတကယ်ရောဒီအောင်တကယ်လုပ်ချင်လားပေါ့နော်ကိုမဘလောက်ဆက်ရထက်နိုင်မှုရှိနေလဲအဲ့ဒါနံပါတ်အရေးကြီးဆုံးချက်လို့ဒီမှာထင်နေပေါ့နော်အဲ့ဒါပြီးလို့ရှင်မှာနံပါတ်1အချက်ကကျွန်တော်တို့လာမှာက scholarship program တစ်ခုပေးရဆိုတာကိုတယောက်ထဲအတွက်ကိုဘောကတိုးတက်ဖို့အတွက်ပေးရမဟုတ်ဘူးလေတကယ်နဲ့ပြန်လာတဲ့ခါမှာကိုနိုင်ငံနဲ့လူမျိုးပြန်ပြီးတော့မှအကျိုးပြုနိုင်ဖို့ဆိုတော့ခါကြအဲ့ဟာအပိုင်းကိုလည်းကိုအများကြီးစဉ်းစားကြကိုဘာလုပ်ပေးနိုင်မလဲငါတရားကိုတွားတယ်ပြန်လာရင်ဘာလုပ်ပေးနိုင်မလဲဆိုတော့တရားစဉ်းစားပါပေါ့နော်
ဘက်ကင်ဂျီဂျော်ဂျီဟာလာမယ့်စက်တင်ဘာလမှာနိုင်ငံတကာလေ့လာရေးနဲ့တန်တမန်ရေးရာမဟာပွဲကို University of London မှာတွားရောက်ပညာသင်ကြားမှာဖြစ်ပါတယ်။သူ့အနေနဲ့ဒီဘာသာရပ်ကနေနိုင်ငံတကာအတိုင်းအဝိုင်းကိုပြန်ဝင်လာတဲ့မြန်မာနိုင်ငံနဲ့အခြားနိုင်ငံတွေရဲ့ဆက်ဆံရေးကိုလေ့လာလိုတယ်လို့ဆိုပါတယ်။ပညာသင်စုအပြီးမြန်မာနိုင်ငံကိုပြန်လာရင်တော့သူတေသနလုပ်ငန်းတွေလုပ်သွားမယ်လို့သူကဖွင့်ဟပါတယ်။
တခြားနိုင်ငံတော်တော်များများမှဆိုလို့ရင်ပါပဲပြီးတော့တစ်ခုလောက်တော့မဆိုရင်ဒီသုတေသနအရင်ရေးကြည့်ရပေါ့နော်။မဟုတ်နိုင်ငံမှာဒီသုတေသနလည်းအားနေသေးရဲ့အဲ့ဒီတော့ကျွန်မအဲ့ဟာလေးကိုတော့ပေါ့နော်။ဒီနောက်ထပ်လူငယ်ရောဒီသုတေသနနဲ့ပတ်သက်ပြီးတော့ပို့ပြီးတော့မှတကယ်ဝင်ရင်လောက်လာနိုင်အောင်ပေါ့နော်။ကျွန်မသူ့ဒီဘိုင်းကိုပြန်လိုက်လုပ်ဖို့ကတော့နည်းနည်းစဉ်းစားထားတယ်။
2008ခုနှစ်တုန်းက Chiefening ပညာသင်စုရရှိပြီး University of York မှာပဋိပက္ခဖြည့်ရှင်ခြင်းနဲ့စီမံအုပ်ချုပ်ခြင်းဆိုင်ရာဘာသာရပ်သွားရောက်သင်ကြားခဲ့တဲ့စာရေးဆရာမမတိတာစံကြောင်းကလည်းဒီပညာသင်စုဟာမြန်မာနိုင်ငံကလူငယ်တွေအတွက်အကျိုးရှိတယ်လို့အခုလိုသုံးသပ်ပါတယ်
။သူတို့ကလက်တွေ့ပေါ့ဒီကိုကိုတိုင်းကစာတမ်းပြန်ပြုလာတာတို့ဘာလို့ရှိတဲ့အတွက်ကြောင့်မလို့အများကြီးဒါတည်းနဲ့ပတ်သက်ပြီးချင်းတူတလောက်ပေါ့နော်တော်တော်များများနားလေတွင်သင်သိတွင်ရတယ်အဲ့တော့ကြောင့်မလို့ဒီမြန်မာလူငယ်တွေအတွက်ဆိုလို့ရှိရင်ဘွဲ့ဒီဂရီရတဲ့ program မျိုးမဟုတ်တည်တိုင်အောင်ဘာသာရပ်ဆိုင်ရာနားလည်မှုတွေပိုးပြီးတော့ရစေတယ်နောက်တစ်ခုကလာတက်တဲ့သူတွေအသီးသီးကလည်းကမ္ဘာနိုင်ငံအသီးသီးကနေပြီးတော့မှဒီဘာသာရပ်ဆိုင်ရာနဲ့ပတ်သက်ပြီးလက်တွေ့လုပ်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီဘာသာရပ်နဲ့ပတ်သက်တဲ့နောက်ထပ်ကျွမ်းကျင်သူတွေဟလာလုပ်နေတဲ့လက်တွေ့လုပ်နေတဲ့မှာလုပ်နေတဲ့သူတွေနဲ့network ပေါ့နော်ကိုညာလေးရပြီပါလေသူရှိပါတယ်နော
် Chiefening ပညာသင်စုအစီအစဉ်ကို1983ခုနှစ်ကစတင်ခဲ့တာဖြစ်ပြီးနိုင်ငံပေါင်း116နိုင်ငံကပညာတတ်ကျောင်းသားကျောင်းသူပေါင်း 43,000 ကျော်ကိုလည်းမွေးထုတ်ပေးခဲ့ပြီးဖြစ်ပါတယ်လာမယ့်ပညာသင်နှစ် 2016-2019 ခုနှစ်အတွက် Chiefening ပညာသင်စုကို August လကစတင်ပြီးလျှောက်ထားနိုင်ပြီဖြစ်ပါတယ်ရှင
်မတင်ကြီးလင်းပြောပြသွားတာပါမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့ American Indian 3အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရာတွေကျမရဲ့အစီအစဉ်နဲ့အတူတိုင်းရင်းသတင်းလာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေရပါခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ30 40 50လိုင်းလက်မီတာ190တို့ကပါတိုးချဲ့ထုတ်လွှင့်နေရဖြစ်ပါတယ်ခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ American Indian 3အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရာတွေအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလာမှာတော့
ကိုလွတ်တော်မှာသူရွှေမောင်းလည်းတင်ပြီးပြီနောက်ပရစီလည်းတင်မယ်လေသူစီစီနေတော့မယ်ကိုမနီပဲချတော့ဘာမှမပြောနဲ့သူတို့လုံနေတာပဲသူတော်တူးနေပြီ
တိုင်းရင်းသားဒေသတွေကပြောပြချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒေါ်သလအတန်းတင်ဆက်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ်ရှင်
ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှင်းများသိပါ c r a s h e r crasher က c r a s h crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဒီဘေကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့်စကပိုက်ကလုံးရဲ့လုံးောက်အဒီဘေကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအာကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝေနာစသဖြင့်မှလည်းအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဂျင်ရီလောက်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers အစားပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အက်ခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ဘွဲပဲနဲ့ဖြောပြဘွဲအကစားဘွဲတွေကိုตั้วจี้เดตูโกเบลูยีหญ่นပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလာတန်းတင်ဆက်သွားတာဖြစ်ပါတယ်အခုတော့ကျမရေကနာကိုတင်ဆက်ပေးမှာပါရှင်ဒီအပတ်ကျမ်းမာရေးကဏ္ဍမှာဆရာဝန်လူနာဆက်ဆံရေးအကြောင်းတင်ပြထားပါဗျ။မြန်မာနိုင်ငံမှာဆရာဝန်နဲ့လူနာကြားဆက်ဆံရေးတွေစပြတ်လာတာနဲ့အခုနောက်ပိုင်းပိုတွေ့ရတာမို့ပြင်ဆင်ပေးဖို့လိုနေပြီလို့ကျမ်းမာရေးပညာရှင်တွေကထောက်ပြပါဗျ။ဆရာဝန်လူနာဆက်ဆံရေးတွေကိုပြန်လည်ပြုပြင်တည်ဆောက်ရမှာဘယ်အချက်တွေကိုအဓိကထားပြင်ဆင်သင့်ပါသလဲ။ဒီအကြောင်းဆေးသက်ကတို့တဲ့ကလေးကျမ်းမာပညာဌာနအငြင်းစားဌာနမှပေါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗျရှင်။
ကဲပမောခဒေါက်တာဆောင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီဆရာဝန်နဲ့လူနာဆက်ဆံရေးပေါ့เนาะအဲ့ဒါမှာအဖူးထစ်လေးတွေပြဿနာလေးတွေရှိတယ်ဆိုပြီးတော့နောက်ပိုင်းမှာကြားလာရတယ်ဆရာကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဆရာရဲ့လက်တွေ့အနေအထားလေးတွေဘယ်လိုရှိလဲဆရာ
ကျွန်တော်တို့နိုင်ငံမှာတော့ဆေးမအဖြစ်တော့ဆရာဝန်လူနာဆက်ဆံရေးကအင်မတန်ကောင်းခဲ့ပါကျွန်တော်တို့လူမျိုးတွေအနေနဲ့ဆရာဝန်နာမကောက်ဆေးကုပေးတဲ့ဆရာသမားတွေအကုန်လုံးကိုကိုယ့်ရဲ့တပ်တခင်ကျေးဇူးရှင်ဆိုပြီးတော့ဒီလိုတွေလေးစားဆက်ဆံခဲ့ကြတယ်ပေါ့နော်အဲ့လိုပဲဆရာဝန်တွေဘက်ကလည်းဒီကဲနှစ်ပေါင်းများစွာပေါ့နှစ်ပေါင်း30ထဲမှာဆိုတော်တော်လေးအခက်အခဲရှိခဲ့ပါတယ်။ကျမရဲ့ budget ကတော်တော်ကိုနှိမ့်ချတဲ့အတွက်ကြောင့်ကျွန်တော်တို့မှာဈေးဝယ်မှာဈေးဝမှုတော့ ဆေးရုံပစ္စည်းအစပေါ့နော်အဲကိုကပဲအလူရှင်နေရှာပြီးတော့လုပ်ပြရတဲ့အခြေမျိုးရှိခဲ့ပြီပေါ့အဲ့လိုကောင်းခဲ့တဲ့ဆက်ဆံရေးကတော့ခုနောက်ပိုင်းမှာနည်းနည်းပြတ်သားစွာပြုတ်တယ်ပေါ့ဗျာတိုင်ကြတာမျိုးဒီစက်ကလေးကလေးပြေဆုံးသွားတဲ့အတွက်ကြောင့်မကျေမနပ်ဖြစ်တာမျိုးပြီးခဲ့တဲ့သိမချိုင်ကာလတော့ဆေးရုံတရုံကိုလူတို့ကဆန္ဒပြတဲ့စားတဲ့အချက်တွေတွေ့လာပါတယ်ပေါ့နော်ဒါတွေကိုကျွန်တော်ကကျွန်တော်ပြုပြင်တိဆောက်ဖို့လိုအပ်တယ်လို့ကျွန်တော်ဆရာဝန်တင်းနေနေလည်းယူဆတဲ့အတွက်ကြောင့်ကျွန်တော်အလုပ်လုပ်ဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာရင်ဒီပြုပြင်ပြောင်းလဲဖို့အတွက်အဓိကဘယ်အချက်တွေလိုအပ်မလဲဆရာ
တော်တော်လေးအကျက်တက်တဲ့အကြောင်းအရာပေါ့နော်ကျွန်တော်မြင်တော့ဒီ33တန်စလုံးပြင်ဆင်စရာလေးတွေရှိပါတယ
်ဟုတ်ကဲ့3ဘက်ဆိုတာကဆရ
ာ5ဘက်ကကိုပြောရရင်တော့ဒီကိုဆရာဝန်ဒီဘက်ကပါနော်ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုဆိုတာကတော့မိမိဒီအဓိကမဟုတ်ပါနော်ကိုယ်လူလာရဲ့အကျိုးအတွက်ဆရာဝန်တယောက်ကအချိန်ကြီးအစဉ်နဲ့ရှိနေရမှာပေါ့အဲ့လိုရှိဖို့အတွက်ကလည်းကိုယ်မှလုံလောက်တဲ့ကျွမ်းကျင်မှုရှိရမယ်လုံလောက်တဲ့အချိန်ပေးမှုရှိရမယ်စေတနာပေါ့နော်ရှိဖို့လိုပါတယ်အဲ့လိုပဲလူနာနဲ့ဆက်ဆံတဲ့အခါမှာလည်းသူပြောတာကိုနားထောင်ဖို့လိုတယ်လိုအပ်တဲ့ချက်တွေကိုရှင်းပြဖို့လိုတယ်ဆုံးဖြတ်ချက်တွေချတဲ့အခါမှာလည်းကိုကအရင်တော့ဗျာ parentalistic view ပေါ့ဆရာဝန်ခိုင်းတာလူနာလောက်တာပေါ့ဒီကြစ်ဒီကာလမှာတော့ဒီလိုတွေမဟုတ်တော့ဘူးဆရာဝန်နဲ့လူနာပူပေါင်းပြီးစဉ်းစားဆုံးဖြတ်တယ်ပေါ့တချို့နေရာတွေမှာဒီကုသမှုနီလာနှမျိုးရှိရင်ဘယ်မျိုးကပိုကောင်းမလဲပေါ့နော်ဒါမျိုးလေးတွေကျွန်တော်တို့ကအချိန်ပေးပြီးဆွေးနွေးတာလေးတွေလုပ်ဖို့ကောင်းပါတယ်ပေါ့
ဟုတ်ကဲ့ဆရာလူနာတွေဘက်ကဆရာဟုတ်ကဲ့ပြောပါဆရာ
တဖက်ကလူနာဘက်ကကြာလဲပါလဲဆိုတော့ဒီဆရာဝန်နဲ့မတွေ့ခင်မှာဒီဆရာဝန်နဲ့တွေ့ရခါကိုပဲအရေးပြောမယ်။ဒါချက်လက်တရားတော့ရေးကြည့်တယ်လို့ယူဆတယ်ပေါ့နော်။ပြီးတော့ကျတော့အရင်တော့ကုတာခဲ့တဲ့ဆေးတို့ရာသီဝင်တော့ပါလို့ဆိုလို့ရှိရင်မှတ်တမ်းလေးပါရှိနေ။စနေလေးကျယူလာခဲ့တာပို့ပြီးတော့အကျိုးရှိပါတယ်။ဟောဒီနိုင်ငံတွေမှာတော့ဒီလူနာတွေကိုရင်းကသူတို့ယောဂအကြောင်းပါ냐အင်တာနက်တွေကြည့်ထားတာပါရှိတာပေါ့နော်။ဒီမှာတော့ဒီလောက်မလုပ်နိုင်ပေမဲ့တချို့လဲလေ့လာထားတာတွေရှိပါတယ်။အဲ့တော့ဒါဒီနာဘက်ကလည်းဟိုကိုပါဝင်လဲလူရင်းတူရှင်ကိုပြောနိုင်မှုလဲကိုကချုပ်တင်ပြင်ဆင်မှုတော့ကောင်းတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီ၃ဘက်ကနေပြီးတော့တာဝန်ယူရမယ်ဆိုတော့ခုနဆရာဝန်ဘက်ကရဲ့လူနာဘက်ကရဲ့နောက်တစ်ခုကရောဆရာရင
်စနစ်ကစနစ်ဘက်ကစနစ်တန်ပေါ့နော်စနစ်တန်ဘက်ကလည်းတူအပ်ချက်တွေရှိပါတယ်ဥပမာပြင်ဆိုလို့ချင်းကျွန်တော်တို့ဆရာဝန်တွေလုပ်ငန်းအလုပ်လုပ်ကြတဲ့ဟုတ်ကဲ့လူငယ်လေးတွေလူငယ်ဆရာဝန်တွေအလုပ်ဝင်တဲ့အခါကျလည်းမတားတော့လာကမလို့လောက်တာတော့ပြပြင်ဝင်နေလဲဒီလိုပဲပေါ့နော်အဲ့လိုပဲလာကပြင်ဝင်ဝင်လဲတိတ်မရှိပေါ့နော်ဈေးကနေလည်းမအောင်မင်းတစ်ခါသူတို့လည်းစိတ်ကကြတယ်ပေါ့နော်တခါမှအခုဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတော်ကလည်းကျန်းမာရေးနဲ့ပတ်သက်တဲ့စီးပွားတွေပါလို့များများဈေးမျိုးရင်းပေါ့ဈေးဝင်ကုန်မဲ့ကုသကွန်ပြတဲ့ခကြသည်အစိုးရဈေးဝင်နေမှာဆိုလူနာဥည်ရစမ်းတများလာတယ်အဲ့တော့တချို့ကလည်းဒီရံပင်မနဲ့ပေါ့နော်ဆိုတော့လူဦးရေနဲ့လူနာဦးရေနဲ့မမျှတဲ့အခါမှာအချိန်ကြီးအများကြီးဆင်းရတာတို့ဘုံလုံးလောက်မလုပ်ပေးနိုင်တာတွေရှိလာတော့အဲ့ဒါတွေမှာစိတ်ပြက်တာတွေစိတ်တကြတာတွေစိတ်တူတာတွေရှိလာတော့မကောင်းပေါ့အမှတော့ချုပ်နိုင်ငံပေါ့ဥပမာအင်္ဂလန်လိုနေရာမျိုးမှာဆိုရင်ဂျူနီယာဒေါက်တာပေါ့နော်လူငယ်ဆရာဝန်တယောက်ကတပတ်မှာဘယ်လောက်တည်းပို့မလုပ်အောင်ဆိုတာတွေရှိပါအဲ့ဒီလိုလှုပ်လှုပ်တဲ့ကလေးတွေတာဝန်ယူရလူတွေဆိုလို့ရှိရင်မအိမ်ပေးထားမယ်ဟိုစတယ်ပေးထားတယ်ဒီလိုလှုပ်ချမ်းရင်သူတို့အတွက်ဒီပြင်း stress တွေပေါ့နော်ဒီ chain ပုံ24နာရီတာဝန်ထမ်းဆောင်နိုင်တဲ့မှာဆင်ပြေအောင်စီစဉ်ပေးထားတာလေးရှိဖို့ကောင်းပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဆရာဝန်လူနာဆက်ဆိုင်နဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲတဲ့အချက်တွေရှိလားဆရာ
ကျွန်တော်တို့ဆေးရုံဆေးကမ်းမှာဆရာဝန်နဲ့ဆရာမယူရမှာပေါ့ဒီပြင်းထောက်ကူပြုတဲ့ဝန်ထမ်းတွေပေါ့နော်ဆေးဥမာပြင်းmedical social worker ဆိုပါလို့ဆိုကျွန်တော်တို့မှာတိတ်နေပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအဓိကပြဿနာကတော့ဒီလူနာဥယျာဉ်အဆမတန်များပြီးတော့ဒီဆရာဝန်တွေအနေနဲ့ပေါ့နော်အချိန်ပေးပြီးတော့မရှင်းပြနိုင်တဲ့အနေထားကအဓိကပြဿနာဖြစ်နေတာပေါ့ဆရာနော်အဲ့ဒါကိုဆရာကုဏကဒီအကြံပေးတာတခုကတော့ဒီလူနာတွေတသက်မမတ်အချိန်တခုပေးပြီးတော့ရှင်းပြတာမျိုးနော်ဆက်ဆံတာမျိုးအဲ့ဒါမျိုးအောင်ဆရာကြီးဖြစ်နိုင်ဖို့အတွက်အခက်အခဲတွေပါတယ်ရှိလဲ
မှန်တော့ဒီကျွန်တော်တို့ဘက်ကလည်းဒီနော်ဆရာဝန်ဘက်ကလည်းတင်ပေးတော့လုပ်ဖို့ကောင်းပါလေ။ဒါဆိုဒီများနိုင်ငံတွေမှာတော့ consultation time ဆာတော်တော်လေးရတယ်ပေါ့နော်။ဒါပေမဲ့ဒီမှာပြဿနာတော့ပြည့်တဲ့အချိန်မှာဝန်ထမ်းတွေအကုန်လုံးကဒီဝန်ထမ်းချိန်မှာရတဲ့လကနဲ့လည်းမရတည်နေတဲ့အခါကြင်ပချိန်မှာလုံးလို့ရတယ်။လူနာတွေကလည်းဒီဆရာဝန်ကဒီဆရာဝန်ဆိုပြီးတော့ဟိုအများကြီးလာတဲ့အခါကျတော့လည်းလူတွေကများနေတယ်ပေါ့။အချိန်မပေးနိုင်လားရှိတယ်။ မန္တုနာဘက်ကစဉ်းစားလို့ရှိနေမှာပိနာမည်ကြီးတဲ့ဆရာဝန်ကြီးနဲ့တွေ့တာတဲ့ကိုကိုအချိန်ပေးပြီးရှင်းပြနိုင်တဲ့လူတွေကိုသုံးပြတာပိုကောင်းတယ်ပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆရာဝန်လူနာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကော
ကျွန်တော်ဒီမှာလည်းရှင်းသုံးနေတာပေါ့နော်ဆိုတော့ကျွန်တော်ကဒီ service ဆက်ဆံနေပိုင်းလည်းအများကြီးသုံးရတယ်ပေါ့ဥပမာပြအခုကျွန်တော်လက်တွေ့လုပ်နေရရှိပါဥပမာကလေးတယောက်တက်တယ်ဆိုအပူချိန်ကြီးချင်းကြောင့်တက်ချင်းဒီစာရေးလေးပြလိုက်ရပေါ့နော်ကိုကိုယ်တိုင်းမရှင်းပြနိုင်တော့ကိုယ့်ရဲ့လက်အောက်ငယ်သားတွေကရှင်းပြနိုင်အောင်နောက်တစ်ခုကမရှင်းပြနိုင်တော့ဒီစာရေးစာတမ်းလေးပြတာပြီးတော့ information လေးပြတာတော့ဥပမာသွေးလွန်တကွေးလူနာတင်ဘယ်ချက်လက်တွေကသတိထားကြည့်ရမယ်ဓာတ်တွေကျွေးနိုင်တယ်ပေါ့နော်ပြညာပေးလက်ကမ်းစာဆောင်လေးတွေပေါ့အဲ့လိုသက်ဆိုင်ရာလက်ယောဂနဲ့ပတ်သက်တဲ့ဉာဏ်ကြားချက်ကလေးတွေကိုပေးထားလို့ရှိရင်ဒါကအများကြီးထောက်ကူပြုပါ။အဲဒီကတော့ကျွန်တော်တို့ရဲ့ကျန်းမာရေးဥစားပေါ်ဒီ record system ပေါ့နော်။တန်တန်းမှတ်တာလေးတွေသူချစုစည်းထားလို့ရှိရင်ထောက်ကူပြုရပါမယ်နော်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်သွားတာပါ။ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြနေ့တိုင်းမှာပုံမှန်ထုတ်လွှင့်နေပါတယ်ရှင်အခုတော့တိုင်းရင်းသတင်းလောအစီအစဉ်လှည့်ပါ Thai Myanmar Net Data က BNI 1 Wine Dot သားတွေကတင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြမအစိုးရစစ်တပ်နဲ့ DKP တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသားတထောင်ကျော်ဟာစစ်ဘေးတန်းရှောင်နေကြရပါတယ်စကိုင်းပြည်နယ်ကရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်သမ္မတတီးတန့်ရန်ပုံငွေကနေထောက်ပံ့လူဒန်းခဲ့တယ်ဆိုတာနဲ့စကိုင်းပြည်နယ်ကြောက်ဖြူမြို့နယ်မရေကျွန်းမှာတည်ဆောက်မဲ့ကြောက်မီသွေးတပ်အားပေးဆက်ယုံစီမံကိန်းကိုဒေသခံတွေကနေကန့်ကွက်နေတဲ့အကြောင်းတွေကိုကြားသမ်းရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်သွားမှာပါ။မြန်မာဆရာစစ်တပ်နဲ့ DKPA တို့အကြားဖြစ်ပွားနေဆဲတိုက်ပွဲကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကစစ်ဘေးရှောင်ရွာသားတထောင်ကျော်ဟာနီးစပ်ရွာကျေးရွာကဘုံကြီးကျောင်းနဲ့ကော့ကရိတ်မြို့ပေါ်ကဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ်။ DKPA ဌာနရှိရာနေရာနဲ့နီးစပ်ရွာရွာတွေဖြစ်တဲ့ကောင်းမှုရွာ၊စောဟဲရွာ၊တစ်ဝါကျေးရွာ၊ကနီမူကျေးရွာကရွာသားတွေဟာရန်ကုတ်ကျေးရွာ၊လှိုင်စင်းကျေးရွာ၊နှုတ်ကြောင်ကျေးရွာတွေသွားပြီးခိုလုံနေရတဲ့အပြင်ကော့ကရိတ်မြို့ပေါ်ကဘုံကြီးကျောင်းတချို့တွေမှာလည်းသွားရောက်ခိုလုံနေကြရပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ရွာမပြတ်ရဲသေးတယ်လို့စာဝတ်နေရေးအခက်အခဲပြင်ကလေးတွေရဲ့ပညာရေးအပိုင်းမှာထိခိုက်လာနေတယ်လို့ထွက်ပြေးသိမ်းရှောင်နေရတဲ့ကောင်းမှုကျေးရွာရဲ့ဥက္ကဋ္ဌဇော်ဒီကောင်ကူကပြောပါတယ်။ပြည်ခရဲဇူလိုင်လ၂ရက်နေ့ကစတင်ပြီးမြန်မာစစ်တပ်နဲ့ DKPA တပ်ဖွဲ့တို့အကြားနေ့စဉ်တိုက်ပွဲရှိနေတဲ့အတွက်နှစ်ဖက်ထိခိုက်ကြဆုံးမှုများရှိခဲ့တယ်လို့တိုက်ပွဲဖြစ်နေတဲ့ကျေးရွာကကျေးရွာသားတွေကလည်းစစ်ဘေးတန်းရှောင်နေကြရပါတယ်
။ရခိုင်ပြည်နယ်မှာအကူအညီလိုအပ်နေတဲ့ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်တမတစည်းတမ်းရောင်းပုံငွေကနေလူတန်းတဲ့ထောက်ပံ့ရေးပစ္စည်းတွေစစ်တေမြို့ကိုရောက်ရှိလာပြီးဖြစ်ပါတယ်။ဇူလိုင်လ၂ရက်နေ့မှာရောက်ရှိလာတဲ့တမတလူတန်းတဲ့ထောက်ပံ့ပစ္စည်းတွေကိုပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးဌာနအမြတ်တမ်းတွင်းဝင်ဦးဆောင်ရွှေအောင်ကနေရခိုင်ပြည်နယ်အစိုးရအဖွဲ့ကိုအခမ်းအနားနဲ့လွှဲပြောင်းပေးအပ်ခဲ့ပါတယ်။အဲ့ဒီပစ္စည်းတွေကိုရေဘေးတန်ခံရတဲ့အန်တောင်ကုတ်တန်တွဲပူရီတောင်စာရဲမြို့နယ်တွေကအကူအညီလိုအပ်နေတဲ့လူပေါင်း 9,000 ခန့်ကိုပေးအပ်သွားမှာဖြစ်ပါတယ်။ရခိုင်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်တမတရဲ့ကြီးတန်ရံပုံဝင်ကြက်သန်းပေါင်း 3,000 ကျော်လူဒန်းထားတယ်လို့ရေဘေးကြောင့်ပျက်စီးဆုံးရှုံးမှုတွေအတွက်ကြက်ငွေ 3.16 ဘီလီယံတုံးပြွတ်သွားမယ်လို့လည်းအစိုးရကတည်ဝင်ထုတ်ပြန်ထားပါတယ်
။လာမယ့် 2015 ပါတီစုံရွေးကောက်ပွဲမှာမွန်ပြည်သူတွေအနေနဲ့မွန်နိုင်ငံရေးပါတီကိုမဲပေးဖို့မွန်လက်နက်ကိုင်အဖွဲ့ဖြစ်တဲ့မွန်ပြည်တစ်ပါတီကနေတိုက်တွန်းခဲ့ပါတယ်။ဇွန်လ2ရက်အပတ်ကထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာရှိမွန်ပြည်တစ်ပါတီနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေကိုရှင်းလင်းပြောကြားခဲ့တာပါ။လက်ရှိမွန်ပြည်နယ်မှာမွန်အမျိုးသားပါတီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသမီးပါတီဆိုပြီးမွန်နိုင်ငံရေးပါတီတုံးခုထဲကမိမိနစ်တက်တဲ့ပါတီကိုမဲပေးဖို့ကိုလည်းမွန်ပြည်တစ်ခေါင်းဆောင်တွေကတိုက်တွန်းခဲ့ပါတယ်
ကယားပြည်နယ်ရှားတော်မြို့နယ်မြောက်ပိုင်းဒေါ်ဝယ်ရောကျေးရွာကတောင်တူတွေရဲ့စိုက်ခင်းထဲကိုကြက်တွေဝင်ရောက်ဖျက်ဆီးခဲ့လို့သီးနှံဆုံးရှုံးမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်တောင်တူပိုင်းပြောင်းတဲ့စပါးစိုက်ခင်းဧကနေရာကျောက်ဖျက်ဆီးခံခဲ့ရတာပါ အခုလိုတောင်းလို့ရတဲ့ဒီနံဆုံးရှုံးမှုဖြစ်ပွားတာကြောင့်နေနာမှုနေပန်းအောင်ကုန်ကြခဲ့တဲ့မျိုးစစ်တွေအတွက်ခြေထားတဲ့ငွေနဲ့ပြန်ရောပေးနိုင်အောင်စီစဉ်ထားတယ်လို့မျိုးတောင်းလို့တော့ကိုယ်စားလှယ်ဦးထေးရယ်ကပြောပါတယ်မနေ့တုန်းကလည်းကြားပြင်းနယ်လွယ်ကော်မြို့နယ်ဒီဆက်ခါကြေးရောက်အုပ်စုရှိတော်တဲ့ဟေးရွာမှာလည်းပြောင်းခင်းတွေကိုကြက်တွေကနေဝင်ရောက်ဖြက်စီးခဲလို့တောင်းလို့ရခက်
ချင်းနိုင်ငံရေးပါတီအချင်းချင်းထိရောက်စွာလက်တွဲဆောင်ရွက်နိုင်ရေးအတွက်ရွေးကောက်ပွဲဆိုင်ရာလက်တွဲဆောင်ရွက်ရေးမဟာဗျူဟာမူကြမ်းတရက်ရေးဆွဲခဲ့ပြီးဖြစ်ပါတယ်ဒီမဟာဗျူဟာမူကြမ်းကို Gender and Development Initiative မြန်မာအဖွဲ့ကဒါရိုက်တာဆလိုင်းအိုက်ဆက်ခင်နဲ့ချင်းနိုင်ငံရေးပါတီတခုချင်းစီမှအတွင်းရေးမှူးတဦးစီပါဝင်သောမူကြမ်းရေးဆွဲရေးကော်မတီကနေရေးဆွဲခဲ့ကြတာဖြစ်ပါတယ်အဆိုပါပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမူကြမ်းကိုတတိယအကြိမ်မြောက်ချင်းနိုင်ငံရေးပါတီများမျက်နှာစုံညီတွေ့ဆုံဆွေးနွေးပွဲမှာတင်ပြဆွေးနွေးပြီးအတည်ပြုကြမယ်လို့ဇလိုင်းအိုက်ဆက်ခင်ကပြောပါတယ်။ယခုလက်ရှိမှာချင်းနိုင်ငံရေးပါတီစုစုပေါင်း12ခုရှိနေပြီးလာမယ့်ရွေးကောက်ပွဲအောင်နိုင်ရေးအတွက်ချင်းပါတီအချင်းချင်းလက်တွဲဆောင်ရွက်သွားဖို့လိုတယ်လို့လည်းဇလိုင်းအိုက်ဆက်ခင်ကပြောပါတယ်။
တဲ့င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကျေးရွာ54ရွာပါဝင်တဲ့ကြောက်ဖြူကျေးလက်ဖွင့်ဖြူရေးနှစ်ပတ်လည်အစည်းအဝေးကနေဒေသအတွင်းဖြစ်ပျက်နေတဲ့ကိစ္စရပ်တွေအပါအဝင်မရေကျွန်းမှတည်ဆောက်မဲ့ကြောက်မီသွေးဓာတ်အားပေးဆက်ယုံစီမံကိန်းကိုအလိုမရှိကြားဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ဒီအကြောင်းတွေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒီစနေဝေးကနေမတိကျွတ်မှာကြောင်မွေးသေးဆက်ယုံလျှဲစိုက်တဲ့အပစ်စီမံကိန်းကိုကန့်ကွက်ဖို့ဆုံးဖြတ်ခဲ့ကြတာနဲ့ပတ်သက်လို့ကြောက်ဖြူကြည့်လာဒေတာဖွင့်ဖြူရေးသားဥက္ကဋ္ဌကိုမောင်ရဲကအခုလိုပြောပါတယ်
ဆက်ကကြံပြီးတဲ့ရလေဒီတော့ခက်ချင်းနဲ့ဇက်ကဒေနုံချူစားရအောင်လို့ကျွန်တော်တို့လက်ခံတယ်ဒါပေမဲ့တခြားတစ်ခါမှာဆက်ကကြံရလေစုံထုံးလိုက်မယ်ဒီဖုန်းကျိုးပေါ့နော်အဝေးကြီးကြီးကျွန်တော်တို့လူပုတ်ကြည့်ဒီပေါ့နော်အဲ့ဒီအဲ့ဒီကျိုးနဲ့ပတ်သက်လာမယ်ဒီရောကဘယ်လိုတစ်ခုဖြစ်လာလို့ဆိုရင်ဒီကောင်ကျွန်တော်တို့နိုင်ငံမှာလည်းလည်းအသေးအလူလို့အကမဲ့အသေးအကူတက်ကိုမရှိတဲ့အတွက်ကျွန်တော်တို့ဒေနုံချူစားရတဲ့ရမယ်မိသားတဲ့အသေးအကူတက်မျိုးကပုံမြင့်တက်လာမှာကျွန်တော်တို့အားရပြီးအဓိကအားသက်ကကျွန်တော်တို့မလို့ရှိဘူးပေါ့ဗျာ
ကျွန်မစာရုံတိဆောက်ပြီးရင်ဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျတွေကိုဒေသခံတွေစုရင်နေရတယ်လို့လူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေသူတို့ဖြစ်တဲ့မတိကျွန်းဒေသခံကိုထွန့်ကျေကအခုလိုပြောပါတယ
်အဲ့ဒီဒီလိုင်းနဲ့တော်ပြီနော်ဒီကျွန်းကျောင်းမှာရှိရပေါ့နော်ဒီမတိကျွန်းရှိရပြီးတော့တောက်ပြူရှိရပြီးတော့ဒီဘက်မှာမြို့ကျောင်းကျောင်းလည်းရှိရပြီးတော့ကော်မတီဆက်အောင်နဲ့စနေနဲ့ပတ်ဝန်းကျင်မှာအဲ့မှာရွာနဲ့စစ်တွေရရှိရအဲ့ရွာကနေကအဲ့ကျောင်းကျောင်းကလာတကယ်ကိုဖြစ်လိုက်တယ်ဆိုရင်ဒီတစ်ခေါက်တော့မြေရဲ့လူတွေရဲ့အမှန်ရှာမှမြေဘွားရယ်အကုန်ကျင်းရတော့မှာပေါ့နော်တစ်ခေါက်ကအဲ့နောက်တစ်ခေါက်ကကျတော့အဲ့ရွာကလူတွေလေအကြောင်းကြီးကိုရက်ဖက်လာတဲ့ဒီခွေးရည်တန်းငယ်ကိုတခြားအန်တက်တဲ့ဖြစ်ပေတဲ့အရာတွေကြောင့်ပြည်ပြည်ရဲ့အကောင်းဆုံးကဒီပောင်းဝတ်တွေတစ်ခုကလူရကြောင်းခွာရမယ်ဒီလိုဒီကခံရကြောက်နေရတယ်
ကျောင်းမွေးသေးစာရုံတွေဟာပိထွတ်ဆူကျွတဲ့မြပြတဲ့အတော့နိုင်ငံတကာမှာရှော့ချက်နေတဲ့အချိန်မှာသဘာဝတန်ခွေမြပြထွက်တဲ့ရခိုင်ပြည်နယ်မှာကျောင်းမွေးသေးစာရုံတည်ပြီးလဲဆိုင်မိပေးမယ်ဆိုတာကိုလုံးဝလက်ခံနိုင်စရာမရှိဘူးလို့လဲကိုထွန့်ကျေကဆိုပါတယ်ကျောက်ဖြူဒေသမှာကျောင်းမွေးသေးစာရုံတည်ပြီးလဲဆိုင်မိပေးဖို့ဆွေရကစီစိုက်လာတဲ့အပေါ်မှာပညာရှင်တွေကလည်းသုံးသပ်မှုတွေမျိုးမျိုးရှိနေတယ်လို့ကိုမောင်အေးကအခုလိုစပြောပါတယ
်ဒီကမှာရှိတဲ့ဒီကောင်မီတွေနဲ့ပတ်သက်တဲ့ပြည်သူတွေကတော့ကျွန်တော်ရခိုင်ပြည်ကမှာအဓိကအရင်းကြီးဆက်ကမနေသေးဘူးဒက်တာရတဲ့မိနဲ့လုံးဝလောက်သိလို့ရတယ်တစ်ခါမှဒီဓမ္မကြီးအလယ်ပိုင်းမှာဆိုလို့ရှိလို့ရှိရင်ဘာလို့လဲသူတို့ဒက်ပိုင်းနဲ့အများကြီးလုပ်တယ်ဒီနေရာတွေမှာကျတော့ဘာလို့မဟုတ်ပဲလဲရခိုင်မှာအားကြောင့်လာလို့ရတယ်လဲဆိုတာဟာဒီအများကြီးဝေဖန်ဆန်းစစ်တဲ့အကြံတွေထွက်လာတော့
ကျောင်းမွေးသေးဆုံးတရားအပစီမံကိန်းကိုကြောက်ဖြူမြို့နယ်အလေတင်ကျေးရွာနေမှာတည်ဆောက်မှာဖြစ်တယ်လို့စီမံကိန်းအတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာ1,500ခန့်ကိုကိုရီးယားဒေဝူအင်တာနက်ရှင်နယ်ကော်ပိုရေးရှင်းနဲ့အနာဂျီကုမ္ပဏီလီမိတက်တို့ကအကျို့တူပူးပေါင်းထိဝံပြီးအေဒီဆက်ယုံကလဲဆိုင်မီကာဝတ်1,300ကျော်ထုတ်လုပ်ပြီးပြည်တွင်းမှာအသုံးပြုသွားမှာဖြစ်ပါတယ
်ဆက်ပြီးတော့ဘကိုးတိုင်းဒေသကြီးကြောက်ကြီးမြို့နယ်အတွင်းကအဖျိုင်းနဲ့တပ်ထုတူးဖို့ရေးစီမံကိန်းကိုရက်ဆိုင်ပေးဖို့အတွက်ဒေသခံတွေကနေသမရဦးသိန်းစိန်ကိုစတင်ဖို့ပြင်ဆင်နေကြပါတယ်ကရင်မျိုးသားစီယုံ KNU ရဲ့သဘောတူခွင့်ပြုချက်နဲ့လုပ်တဲ့ဒီစီမံကိန်းအပေါ်မှာဒေသခံတွေကဘာလို့သဘောမတူကြတာလဲဆိုတာကိုနန်းဝေဖြိုးစာကနေအခုလိုစူးစီးတင်ဆက်ထားပါတယ
်စီမံကိန်းကိုရပ်ဆိုင်ပေးဖို့လူတော်ကိုစတင်ထားပြီဖြစ်ပြီးအခုအခါမှာတော့သမတဦးသိစိတ်စီကိုစတင်ဖို့ကြိုးစားနေတယ်လို့ဒေသခံတယောက်ကပြောပါတယ်
ကိုလွတ်တော်မှာတူရွှေမားလည်းတင်ပြီးပြီနော်ပရတ်စီလည်းတင်မယ်လေသူတို့စီစဉ်နေတော့မယ်ကိုမနီပဲချတော့ဘာမှမပြောမနဲ့သူတို့လုံနေတာပဲသူတော်တူးနေပြီ
ဘကိုးတိုင်းဒေသကြီးကြောက်ကြီးမြို့နယ်အတွင်းကအဖျက်နဲ့တတုတူဖို့ဖို့စီမံကိန်းလုပ်နေတဲ့နေရာမှာဒိတ်ထားတဲ့ဒေသခံမြေက9000ကျော်ဟာရုပ်ကြီးမရှိတဲ့အပြင်ပွင့်လင်းမြေသားစွာမလုပ်တဲ့အတွက်ဒေသခံဘက်ကနှိမ့်နမှုရှိတယ်လို့ဒေသဖွံ့ဖြိုးရေးတာဝန်ခံဖြစ်တဲ့နော်တပီးသားကပြောပါတယ်
သူကဆက်မချီအဆိုင်နဲ့ပတ်သူ့ပြီးမယ်လေပတ်သူ့ပြီးတဲ့အပြင်တက်ဆင်ဆက်ရောက်မှာထောက်မှာနော်ပြီးရင်ဒီအလျက်စေးလေးလုံမှာအဲ့နေရာမှာဒီအက9324ဧကလက်ရှိကဘာပေးထားလဲမသိဘူးဒါပေမဲ့ကျမတို့ဒီနိုင်ငံတော်အစိုးရကနေပြီးတော့သူ့ကိုစမ်းသပ်ခွင့်ပဲပေးထားတယ်ခင်ဗျာယူရတော့ဘယ်လိုပုံစံပေးထားလဲကျမတို့မသိဘူးဘိုးမေးကြည့်ရဘိုးကတည်းက1500ပဲတည်ရဲတဲ့ဒီကတန်းတာပဲတဲ့ပထမမှာချလာတဲ့သူတို့ဘာမှမသိရဘူးသူကမပေါ်ပြတော့လေသူတို့ခြောက်ကြတဲ့မှာအိကမပေါ်ပြထားဘူ
းဒီအချက်လက်တွေကိုမန်နေဂျာကထုတ်ပြတဲ့စာချုပ်ထဲမှာတွေ့ခရတာလို့နော်တပီတာကပြောပါတယ်အဒီစီမန်ကဲအတွက်ကွန်မြူနီတွေကို KNU ဘက်ကဝင်ရောက်ခွင့်ပေးတဲ့အတွက်လက်ရှိအချိန်မှာ KNU နဲ့ဒေသခံတွေကြားသဘောထားကွဲလွဲမှုတွေရှိလာနေပါတယ်ဒေသခံတွေကလူတော်နဲ့သမ္မတအပြင် KNU ဘဟုကိုအဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြသွားဖို့ရှိတယ်လို့လည်းသူကဆက်လက်ပြောပါတယ်ဒါပေမဲ့ KNU ဘဟုတိတော်တောင်းဝန်ခံဘဒိုမန်းဘထုံကတော့အဲ့ဒီကိစ္စကိုသူတို့အသေးချာမသိဘူးလို့ပြောပါတယ်
။ကိုယ်နဲ့ဒီဘာကဘာမှမသိဘူး။အဲ့ဒါတိတော်နဲ့နေတာတော့မသိဘူး။တိတော်နဲ့နေသူကချုပ်ပိုင်းတော့သူအကြောင်းကြားတာရှိတယ်လေ။သူတို့နေနေမဟုတ်တော့ဒီမှာအကြောင်းကြားတာရှိတော့မသိရဘူးလေ
။အခုလာရောက်လောက်ကန်နေတဲ့စီမံကိန်းဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်လောကသဘောမတူဘူးလို့လည်းစတဲ့ကြေးရတဲ့တာခတ်တို့ကလည်းပြောပါတယ်
။ကောင်းမနေကဒီလိုလိုလေးအစ်မမပြေဝဲနဲ့သူ့လိုလိုပဲလောက်သွားတယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်ဖုတ်မိနေတာ
ခုလိုတာတုတူဖို့တဲ့ကိစ္စမှာဒေသခံတွေကမလိုလားတဲ့အတွက်ပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာစူတောင်ပွဲတရားကိုလည်းပြုလုပ်ခဲ့ကြပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာအစိုးရစစ်တပ်နဲ့ DKPA တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရစ်မြို့နယ်ကရွာသားတထောင်ကျော်ဟာနိစက်ရကြေးရွာကဘုံကြီးကျောင်းနဲ့ကော့ကရစ်မြို့ဘာကဘုံကြီးကျောင်းတွေမှာစစ်ပေးတိမ်းရှောင်နေကြရပါတယ်ရခိုင်ပြည်နယ်ကရေပေးသင့်ပြည်သူတွေအတွက်နိုင်ငံတော်ဓမ္မဒတီးတန့်ရန်ပုံငွေကနေလှူဒါန်းနဲ့ထောက်ပံ့ရေးပစ္စည်းတွေကိုရခိုင်ပြည်နယ်အစိုးရထံလွှဲပြောင်းပေးအပ်ခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တင်ဆက်နေကြတိုင်းရင်းသားသတင်းလွှာအစီအစဉ်ကိုတော်ရရှင်တွေနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလုံးလာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးချင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
Yeah, nessa la ne po lo khat khae da ba ka cha ne ma ni ni ya da ba ka cha ne ma ku win win yong si win twet sha ni ya da de ba pat san ma ya yaung sha da ne na pai ho zee bo yaung sha da
Myanmar ne naingan da ga ngwe ye chi ye zee kwe alou kai ne akhwin lan a ba win si bwa ye san ya a che ne phit pyet twe ko a pat sin tanin la ni nya ba ma si bwa ye kan na ga ni thau lwin pe ni ba de di season ko view ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဖီအမေရိကန်တန်ရဲ့တောက်ကြနေမနဲ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်
IS အကြံဖက်သမားတို့ကိုနှင်းနှင်းရဟာကမ္ဘာနဲ့အဖွဲ့အစည်းကြိုးပမ်းရမယ့်ကိစ္စဖြစ်တယ်လို့သမ္မတဥဘာမာကဆိုပါတယ် IS တို့ဟာအခွင့်အရေးသမားတွေဖြစ်တယ်အလစ်ပေးလို့မရဘူးဆီးရီးယားနဲ့အီရတ်နေရာတော်တော်များများမြို့ပေါ်နေရာတချို့မှာပါအပြစ်မဲ့အရာသားတွေရထုတ်ဖောက်ဝင်ရောက်ထားပါတယ်ဒါကိုဖယ်ရှားဖို့အချိန်ယူရပါလိမ့်မယ်ဒါဟာကျွန်တော်တို့လေ့ကျင့်ပေးထားတဲ့ဒေသခံမြေပြင်တပ်ဖွဲ့ဝင်တွေမဟာမိတ်လေကြောင်းအကူနဲ့လုပ်ရမယ့်ကိစ္စလည်းဖြစ်ပါတယ်စီအရအမေရိကန်ဥဆောင်မဟာမိတ်အရဗ်နိုင်ငံတွေအပါအဝင်နိုင်ငံ60လောက်ကအကြိမ်ပေါင်း9000ကျော်လေကြောင်းကားတိုက်ခိုက်ခဲ့ပြီးထောင်မှန်ချီရတိုက်ခိုက်ရေးစခန်းတွေတင့်ကားတွေလက်ကျင်ရေးစခန်းတွေကိုဆင်းလင်းနိုင်ခဲ့တယ်လို့အကြံဖက်တိုက်ခိုက်ရေးသမားတွေကလည်းဆင်းလင်းသုတ်သင်နိုင်ခဲ့ပါတယ် IS2 ရဲ့ဆုံးရှုံးမှုတွေကသူတို့ရဲ့မဟာဗျူဟာညံဖျင်းမှုကိုပြသနေပါတယ်သူတို့ကိုချေမှုန်းမဲ့နိုင်ငံတွေလူအဆိုင်ဝိုင်းတွေဝိုင်းရံထားပါတယ်ဘယ်နိုင်ငံကမှသူတို့ကိုမထောက်ခံကြပါဘူးသူတို့လက်အောက်ကြားရောက်နေသူတွေကိုရက်ဆက်ကြမ်းကြုတ်စွာဆက်ဆံပြီးရန်သူတို့အောင်သူတို့ဖန်တီးနေကြပါတယ်။ဒါပေမဲ့ IS2 ရဲ့သွေးချောင်းစီအုပ်စုမှုဟာစီးရေးအင်အားနဲ့အတူ IS2 ရှင်သန်စေတဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့နိုင်ငံရေးစီးပွားရေးကိစ္စတွေကိုပါကြဲကြဲပြန့်ပြန့်တိုက်ဖြတ်နိုင်မှ အဆုံးသတ်နိုင်မှာဖြစ်တယ်လို့လည်းသမ္မတဥပမာကဆိုပါတယ်။အီရတ်မှာဆိုရင်ဝန်ကြီးချုပ်အယ်အဘာဒီကိုလုံခြုံရေးနဲ့ညီညွတ်သောအစိုးရတရားထူထောင်ရေးအပေးရမယ်။ဆီးရီးယားနိုင်ငံမှာဘရှာအယ်အဆတ်မှပါပဲဆီးရီးယားပြည်သူတိုင်းကိုအလို့အကျွေးပြုမဲ့အစိုးရသစ်တရားထူထောင်ရေးအပေးရမှာဖြစ်ပါတယ်။ IS ချင်းကြောင့်မူဟာအီရတ်နဲ့ဆီးရီးယားမှာတင်မကပါဘူး။သူတို့ရဲ့အဖြစ်သမားအယူအဆတွေကိုတိုက်ဖြတ်ရမှာစီရေးတစ်ခုတည်းကိုအာမကိုပဲပုံမကောင်းမွန်တဲ့အယူအဆတွေပုံမဆွဲဆောင်မှုရှိတဲ့အတွေ့အမြင်တွေကိုလည်းဖန်တီးဖို့လိုအပ်ပါတယ်။ကြက်ပြန်းတဲ့ခံယူခြင်းနဲ့စိတ်ဓာတ်ရေးရာတိုက်ပွဲကိုမျိုးဆက်လိုက်ဆင်နွှဲနိုင်မှသာ AS2 ပြတ်မှတ်ထားတဲ့နိုင်ငံတွေလူအဖွဲ့အစည်းတွေကိုကယ်တင်နိုင်မှာဖြစ်ပါတယ်။အစ္စလာမ်သာသနာကိုဖျက်လို့ဖျက်ဆီးအဓိပ္ပာယ်ဖွင့်ဆိုချက်တွေကိုဇက်တိုက်ညှဉ်းဆန်ကြဖို့ဆိုတာကတော့မွတ်စလင်လူအဖွဲ့အစည်းတို့ရဲ့တာဝန်ပဲဖြစ်တယ်လို့လည်းမစ္စတာဥဘမာကဆိုပါတယ်။မုန်တီခံပြင်းမှုနဲ့ပဋိပက္ခတွေကိုမကြာခဏတောက်လောင်စေတဲ့ဘာသာအယူဝါဒကွဲပြားမှုတွေကိုလူမျိုးတိုင်းကညှင်းပယ်ကြဖို့အစိုးရတွေအနေနဲ့အကြမ်းဖက်သမားတွေအခွင့်အောင်းယူနိုင်တဲ့နိုင်ငံရေးစီးပွားရေးမကျေနပ်မှုတွေပပပြအောင်ဆောင်ရွက်ကြဖို့လူမျိုးတိုင်းအနေနဲ့လည်းလူအခွင့်အရေးကိုလေးစားလိုက်နာကြဖို့သမ္မတဥပမာကဆော်ဝါလိုက်ပါတယ်။အစွန်းရောက်အယူဆတွေကိုတံပြန်ဝါဒဖြန့်နိုင်သူတွေနိုင်ငံတွေဟာအမေရိကန်ပြည်ထောင်စုရဲ့စစ်မှန်သောလူဖောက်ကင်ဘက်တွေဖြစ်ပါတယ်လို့လည်းသမ္မတဥပမာကဆိုကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်
။အခုထုတ်လွှင့်တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကငါးကျင်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDN 3အင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ VOA အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့ 10 minute စာအင်္ဂလိပ်စာသင်ခန်းစာကိုမကျင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးမှာပါရှင
်။ Iran နိုင်ငံအနေနဲ့ nuclear လက်နက်မပြုတ်လို့နိုင်အောင်ရည်ရွယ်ပြုတ်လို့တဲ့မိုင်းဝင်နိုင်ငံတကာသဘောတူညီမှုပေါ်အစ္စရေးနဲ့ဆော်ဒီအာရေဗီယာတို့ရဲ့စိုးရိမ်ပူပန်မှုတွေကိုလျှော့ချစေဖို့အတွက်ထိပ်တန်းအမေရိကန်နဲ့ဗြိတိသျှတန်တပန်တွေကြာသာပတေးတွေကစူးစမ်းတာမှာတိုးတက်မှုမရှိတဲ့လောက်ဖြစ်နေပါတယ်။ IS စစ်သွေးကြအဖွဲ့နဲ့အီဂျစ်ဖွဲ့ခွဲဟာမြောက်ပိုင်းကမ်းလွန်မှာအီဂျစ်ရေတပ်သင်္ဘောကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့ကြောင်းပြောဆိုပါတယ
်။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးဆမ်မိုးဝေကတင်ဆက်သွားတာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကောင်ချန်းဖြစ်ပါတယ်။ကျမနန်းလပိုင်ပါ။ခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.